သာသနာတော်နှစ်1554ခုနှစ်ခောဇာတကရီ1382ခုနှစ်ပထမဝါဆိုလပိကျော်14ရက်2010ဇူလိုင်လ10ရက်စနေနေ့ရန်ကုန်မြို့ဒေါ်လှခင်ကုကျော်သိန်းစေးဆိုင်မင်္ဂလာစီကျွမ်းဖုံးယရနာရွှေဆိုင်မိသားစုဤနေအိမ်၌ဆင်းခြင်းပါပြုလုပ်အပ်သောရန်ကုန်တိုင်းလေကူးမြို့နယ်တာယာကုန်းကျေးရွာဝါကောက်ကျွန်းရက်စိတ်တဒုက္ခသာသနာရိပ်သာအတွင်း၌သာသနာတော်အားလှူဒန်းပူဇော်အပ်သောတန်တိဒုက္ခဓမ္မယုံကျောင်းတော်ကြီးကျောင်းလှုပ်ပူဇံမင်္ဂလာအောင်ပွဲအဖြစ်ဖြင့်ဆင်းရဲခြင်းပါပြုလုပ်အပ်သည်ဓမ္မသဘင်အခန္ဓာဝေဟောကြားအပ်သောအဝိဇ္ဇာနှင့်ဝိဇ္ဇာအကြောင်းတရားဒေသနာတော်ဒီစကားလုံးလေးတွေကသစ္စာပြားကိုယ်တိုင်အသုံးပြုပြီးတော့ဟောကြားတဲ့စကားလုံးအရာထဲမှာလည်းဒီစကားလုံးလေးတွေကိုသုံးနေတယ်အဝိဇ္ဇာနဲ့ဝိဇ္ဇာသို့တော့အနှစ်သာရအားဖြင့်ကတော့တူမယ်မဟုတ်ဘူးပေါ့သစ္စာပြားသုံးတဲ့စကားလုံးရဲ့အနှစ်သာရအမြတ်မှမြင်မာတယ်အမြတ်မှလေးလက်တယ်ပေါ့နော်ဟုတ်ပါပါဘုရားဟိုဝိဇ္ဇာဆိုလို့ရှိရင်လည်းတူတူပဲလို့ထင်နေကြတယ်ပေါ့အဲတော့အဝိဇ္ဇာဆိုတာရယ်ဝိဇ္ဇာဆိုတာရယ်ဒီစကားလုံးနှစ်ခုဆန့်ကျင်မဲ့စကားလုံးနှစ်ခုဝိဇ္ဇာဆိုတာသမာအားဖြင့်ပြောမယ်ဆိုရင်တော့အတိညာအတိညာဆိုတာလည်းပဲအဆင့်ဆင့်ရှိသေးတယ်ဒီခုခေတ် education တွေမှာလည်းပဲဝိဇ္ဇာဆိုလို့ရှိရင်သူက arts ကိုဝိဇ္ဇာလို့ပြန်ကြတယ်ပေါ့နော်မှန်ပါပါဘုရားဒါပေမဲ့ဝိဇ္ဇာဘာသာရပ်ဆိုပြီးတော့လောကီပညာရတ္တိကိုလည်းဝိစာလို့သုံးပြီးတော့ဖော်ပြနေကြတယ်။ဒါအဲ့ဒီအဓိပ္ပာယ်တွေနေတော့အမတန်ထူးခြားတယ်လို့မတူဘူးဆိုလေတော့မှတ်ထားပါဘူး။အနည်းဆိုရင်ဝိစာဆိုရောနေတတ်တယ်။နောက်တစ်ခါလောကီပညာတစ်မျိုးဖြစ်တဲ့မန္တရပေါ့။မန္တရားတွေအတတ်ပညာတွေနဲ့မောပညာအတတ်ပညာအဲ့ဒါမျိုးတွေကိုလည်းဝိစာလို့ခေါ်သေးတယ်။အော်ဝိဇ္ဇာဒုဆိုတဲ့ဝိဇ္ဇာတကဆိုတဲ့စကားလုံးဒီမှာသုံးနေရှိတယ်။အဲ့ဒီဝိဇ္ဇာဆိုတာရဲ့အဓိပ္ပာယ်နဲ့လည်းအမှန်တန်ချားနာတယ်လို့မှတ်ထားပါဘူး။စကားလုံးတူပေမဲ့လို့အဓိပ္ပာယ်ချားနာတယ်လို့အဲ့ဒါတွေနဲ့ရောထွေးမသွားစေဘူးပေါ့နော်။ဒီမြတ်စွာဘုရားဟောတဲ့ဝိဇ္ဇာဆိုတဲ့ပညာရအမှန်တန်မှအစင်တန်းမြင့်တယ်။ဘယ်ခေတ်ဘယ်ခါကာလမှဘုရားမပွင့်ဘူးဆိုလို့ရှိရင်သိနိုင်တဲ့ပညာမဟုတ်ဘူး။ဘုရားပွဲမှာသိနိုင်တဲ့ပညာမျိုးဖြစ်လို့ဒီပညာကအမှန်တမ်းမှဟိုလေးနဲ့တဲ့ပညာတစ်ခုပေါ့နော်။အလုံးကြောက်ကြလိုက်မယ်ကုဋ္ဌအာဆိုစကားလုံး။အေးကုဋ္ဌအာဆိုတာဝိဇ္ဇာ၃ပါးပဲ။ဝိဇ္ဇာစရဏသမ္ပန္နောမှာပါတယ်ဝိဇ္ဇာ၃ပါးကုဋ္ဌအာ။ကုဋ္ဌအာဆိုပုဗ္ဗေနိဝါဒနုတ္တိဝိဇ္ဇာဒိဗ္ဗစက္ခုဝိဇ္ဇာအာတဝခေယဝိဇ္ဇာရသောဗျာအလောင်းတော်တရားဓမ္မကျင့်ကြံကြိုးကုပ်အထုတ်လိုက်တဲ့အခါအဲ့ဒီဝိဇ္ဇာဉာဏ်၃ပါးကိုမျက်မှောက်ပြုတယ်ရရှိတယ်မျက်မှောက်ပြုတယ်ဆိုတာကိုယ်တိုင်ရသွားတာပြောရသွားပြီတဲ့အခါမှာတချို့ရတာရတာအသုံးမချနိုင်တာရှိသေးတယ်ဟောမြတ်စွာဘုရားကတော့အဲ့ဒီဝိဇ္ဇာဉာဏ်ကြီးတွေရထားပြီးတော့အသုံးချနိုင်တယ်ပေါ့အဲ့ဒီမှာပုဆိုတာဥပ္ပေနိဝါဒနုတ္တိဥပ္ပေနိဝါဒဆိုတာဘဝမှာနေခဲ့ဘူးဖြစ်ခဲ့ဘူးတဲ့အတိတ်ကအကြောင်းအရာတွေအလုံးကိုသိချင်တဲ့အောင်သိနိုင်တဲ့စွမ်းတတ္တိရှိတဲ့ပညာရလို့ပြောတယ်အဲ့ဒီပညာရကလည်းပဲအမှန်တမ်းကအစွမ်းတတ်တဲ့ပညာရခွေးတို့တွေကကြည့်လေမနေ့ကအဖြစ်ပြက်တောင်အကုန်လုံးမှတ်မိခြင်းမှမှတ်မိမှာပေါ့ဟုတ်အတိတ်ဘဝဆိုတာမျိုးကိုကြုံတော့ကြုံခဲ့တာပဲမနေ့ကမနေ့မိုးလင်းတဲ့အချိန်ကနေစပြီးတော့ဒီကနေ့ထိအောင်ပေါ့ကြုံခဲ့ဖြစ်ခဲ့ဘူးတာတွေကိုကိုယ်တိုင်တွေ့ခဲ့တာတွေအများကြီးပဲပေါ့ သို့သောအဲ့ဒါတွေပြန်စဉ်းစားလို့ရှင်တချို့ဟာပျောက်ကုန်ရမရှိဘူးသေးစိတ်မပြောနိုင်ဘူးဖြစ်တယ်မြတ်စွာဘုရားကြတော့အဲ့လိုမဟုတ်ဘူးပုဝိနိဝါဒနုတ္တိဉာဏ်ကြီးကြတော့တတိတိရှင်နဲ့ရုပ်ပုံတော်တွေကြည့်ရတယ်လို့လွန်ခဲ့တဲ့ဘဝတွေကဖြစ်ပေါ်လာတဲ့ဟာတွေပြန်စဉ်းစားလိုက်လို့ရှင်အသေးစိတ်အကုန်ပြန်ပေါ်တယ်အကုန်လုံးသိနိုင်စွမ်းရှိတယ်နော်အဲ့တော့ဒီဘဝလည်းမဟုတ်ဘူးသံဃာမှာဘဝပေါင်းမြောင်များစွာသိနိုင်တယ်အဲ့ဒါပုဗ္ဗေတိဝါဒနုတ္တိဝိစာလို့ခေါ်တယ်ဟိုမန္တရားအတ္တတွေဝိစာတို့တွေဆိုတာတွေနဲ့ဟာအမတ္တမခြံနာမတ္တမခြံနာခုကပြောတဲ့ဝိစာဘွဲတို့မဟာဝိစာဘွဲတို့နဲ့လည်းအလွန်ခြံနာပါပါဘုရားဝိစာဘွဲဆိုတာသံဝေလီသတ်မှတ်ထားတဲ့အကြောင်းအရာလေးတွေကိုဖြေနိုင်ရင်ဝိစာဘွဲရတာပဲအဲနောက်မဟာဝိဇ္ဇာဆိုတာလဲကျမ်းလေးတင်ပြီးတဲ့အခါကျတော့ကိုယ်သတ်မှတ်ထားတဲ့အဆင့်ကလေးရသွားရင်မဟာဝိဇ္ဇာကိုရတာအဲ့ဒီဝိဇ္ဇာတွေနဲ့လည်းအလွန်ခြားနာတယ်ပေါ့နော်မှန
်ပါ
ဗျာဒါကတကယ်သိတဲ့အသိဉာဏ်တစ်မျိုးပဲနော်နောက်တစ်ခုကဒိဗ္ဗစကုဝိဇ္ဇာဒိဗ္ဗစကုဝိဇ္ဇာဆိုတာသမာဓိစွမ်းအားတိုးမြင့်လာလို့ပထမဇန်ဒုတိယဇန်တတိယဇန်သုတ္တဇန်အဆင့်ရောက်တဲ့အခါမှာလေ့ကျင့်ရတဲ့ဝိဇ္ဇာတမျိုးတစ်ခုပါ။မှန်ပါဗျာ။ဇန်ရဲ့အကျိုးဟာအဘိညာဉ်ပဲ။ခုနပုဝေနိဝါဒနုသတိဉာဏ်လည်းပဲဒီတိုင်းပဲအဘိညာဉ်တမျိုးပဲ။ထူခြားတဲ့အသိဉာဏ်ကြီးတွေ။ယမယံခအဘိညာဉ်လို့လည်းခေါ်တယ်ပေါ့။အဘိညာဆိုတာထူးထူးခြားခြားသိမှု။ဝိဇ္ဇာနဲ့အဘိညာတကယ်ကတော့တူတဲ့နေရာတူတယ်ပေါ့ဒီတစ်ခါလုံး။ပညာကိုဥတည်ပြောတာ။ဒိဗ္ဗစကုဆိုတာကြတော့တမ္မမျက်စိရဲ့စွမ်းနိုင်ချက်ကအမတ္တမနဲတယ်လူတွေဟာတမ္မမျက်စိနဲ့မြင်နိုင်တဲ့အရာအမတ္တမနဲမမြင်ရတဲ့ဟာတွေကိုယ်နှမ်းမှာအများကြီးရှိတယ်မမြင်ရတဲ့တတ္တဝါတွေဆိုကိုယ်နှမ်းမှာဥမ္မာနတ်တွေပါတွေဆိုမမြင်ရဘူးကိုယ်နှမ်းမှာရှိတယ်မကောင်းဆိုးဝါးတွေဆိုမမြင်ရဘူးပေါ့ကိုယ်မျက်စိရောက်ရောက်နေတာတောင်မှပဲမမြင်နိုင်တာတွေအများကြီးရှိတယ်အော်ဒိဗ္ဗစကုကြတော့အဲ့ဒါလူမျက်စိနဲ့မမြင်နိုင်တဲ့အရာတွေတို့ဝိလံတဲ့ဒေသကရှိတဲ့အရာတွေတို့တစုံတစ်ခုချားခွဲထားလို့မမြင်နိုင်တဲ့အရာတွေအဲ့ဒါတွေအလုံးကိုမြင်ခြင်းတယ်ဆိုပြီးတော့ဥလဲလိုက်တာနဲ့တကြိမ်နဲ့ကွက်ကွက်ကွင်းကွင်းအကုန်လုံးမြင်နိုင်စွမ်းရှိတယ်ဒါဒိဗ္ဗစကုဝိဟောအစင်းချင်းအမတန်မှကွာတယ်လို့ပြောတယ်နော်ပါပ
ါ
နောက်ဆုံးကအာတဝိခယအာတဝကိယဝိဇ္ဇာဆိုတာကြတော့အာတဝဆိုတာအလုံးသိတဲ့တိုင်ကာမတဝဘဝတဝဒိဋ္ဌာတဝအဝိဇ္ဇာတဝလို့အာတဝတရား၄ပါးရှိကိလေသာကိုရှင်းညွှန်းပြီးတော့ပြောတဲ့စကားအဲ့ဒီအာတဝတွေကုံဆုံးသွားတယ်ဆိုပါစို့အဝိဇ္ဇာဆိုတာမရှိဘူးလောဘဆိုတာမရှိဘူးဒိဋ္ဌိဆိုတာမရှိဘူးအဲ့ဒီကိလေသာတွေသူတို့ကိုဥတီပြောပြီးမယ်လို့ကိလေသာအလုံးကုံဆုံးသွားတယ်ကိလေသာတွေအလုံးအဆုံးသတ်လိုက်လို့စိတ်ဟာအမတန်မှကြည်လင်နေကြည်လင်တော့ဉာဏ်ရဲ့အဟံတာအတားစီပါမရှိမျက်စိမှာတိမ်မရှိဘူးဆိုလို့ရှိရင်မြင်ကွင်းအကုန်ကြည်လင်နေမျက်စိမှာတိမ်ကလေးဖုံးထားမဲ့ဆိုလို့ရှိရင်ရှေ့ကပစ္စည်းဥဒ္ဓရှိနေလို့လည်းမမြင်ရဘူးပေါ့အဲ့တော့ကိလေသာတွေဆိုတာဘာနဲ့ဥပမာတူတော့ဆိုမျက်စိတွေကတိမ်လွာလို့ပဲမထူးကာကွယ်အနှောင့်အယှက်ဖြင့်မြင်ကွင်းကိုဖုံးနေအဲ့ဒီကိလေသာတွေကိုရှင်းလိုက်တာနဲ့တပြိုင်နက်မြင်ကွင်းဟာကြည်လင်းလာအဲ့ဒီဝိဇ္ဇာမျိုးကြတော့သစ္စာလေးပါးဆိုတာလည်းရှင်းရှင်းသိတယ်နိဗ္ဗာန်ဆိုတာကိုလည်းမြင်ရတယ်မျက်မှောက်ပြုနိုင်တယ်သဘာဝတရားတွေရဲ့အသေးစိတ်ပင်ပင်လက္ခဏာတွေကိုလည်းမြင်နိုင်တယ်ဆိုတော့အဲ့ဒါအာတဝိခယဝိဇ္ဇာအစင့်အမြင့်ဆုံးဖြစ်တဲ့အရတ္တမက်နဲ့အရတ္တဖူနဲ့ရှင်တွဲလာတဲ့အသိဉာဏ်ကိုပြောတာသင်မြင်ဆုံးဟောအဲ့ဒီဝိဇ္ဇာ၃မျိုးကိုမြတ်စွာဘုရားရရှိခဲ့တာအဆင့်အမြင့်ဆုံးဝိဇ္ဇာနော
်
ခုခေတ်သုံးနေတဲ့ဝိဇ္ဇာတွေကဒီအဆင့်ကိုမရောက်ကြဘူးအမတ္တမအလန်းกว่าဘူးတခြားစီပဲသကလုံးချင်းတူပေမဲ့လို့အနှစ်သာရချင်းအမတ္တန်กว่าခြားတယ်လို့ဒီလိုမှတ်ရအောင်ဟုတ်ပါဘူ
း
ဒီဝိဇ္ဇာမှလည်းပဲအဆင့်အဆင့်နောက်ကြတော့ခွဲပြီးတော့ပြောအဲ့ဒီဝိဇ္ဇာနဲ့အဝိဇ္ဇာနဲ့ဝိဇ္ဇာခုဝိဇ္ဇာကိုသဘောပေါက်ပြီဆိုလို့ရှင်အဝိဇ္ဇာကိုလည်းသဘောပေါက်စရာရှိဘာဖြစ်လို့တော့ဆိုဝိဇ္ဇာရဲ့ဆန့်ကျင်တဲ့အဝိဇ္ဇာက ခဏသိတယ်ဒါကမသိဘူးဘာတွေသိတာတုံးဆိုခဏဟာနဲ့စမ်းကြည့်မယ်ကိုပြောရမယ်ဆိုရင်အတိတ်ဘဝကိုရှင်းရှင်းလင်းလင်းကြီးသိတာပုဗ္ဗေနိဗ္ဗာန်မျိုးသတိဝိသအတိတ်ဘဝမပြောနဲ့ဒီဘဝတောင်မှပဲကိုငယ်ငယ်အကြောင်းအရာတောင်အကုန်ပြောမပြတတ်ဘူးမိဂုဏတွေကများတယ်လို့ဆိုဘုန်းကြီးတို့တွေမှာဝိဇ္ဇာများနေသလားအဝိဇ္ဇာများသလားလို့ဆိုဝိဇ္ဇာမရှိဘဲနဲ့အဝိဇ္ဇာတွေကြီးပဲနှွားနေတယ်ဆိုထင်ရှားတာပေါ့မှန်ပါဗျာလောကအရာတည်းမှာပြောတာတော့မသိလို့ဒီလူမသိရင်အဝိဇ္ဇာများတယ်လို့ပြောတာကို့မှာအဝိဇ္ဇာကတကယ်ကိုအမှောင်ကြီးကြာနေတာလေမှန်ပါဗျာအတိတ်ဘဝကိုလက်မျောကြည့်လိုက်လို့ရှိရင်တကယ်အမှောင်တူကြီးပဲဘာမှမမြင်ရတဲ့အနေအထားမျိုးရှိနေတယ်အဲ့ဒါအဝိဇ္ဇာဆိုအဲ့ဒါမှန်ပါဗျာအဝိဇ္ဇာဆိုတာအဲ့လိုမမြင်နိုင်တဲ့မောဟညောနောက်တခါဒိဗ္ဗစကုသာအနိနာကအရာပဲဖြစ်စေဝေးတဲ့အရာပဲဖြစ်စေဖုံးကွယ်နေတဲ့အရာပဲဖြစ်စေအဲ့ဒါကိုမြင်နိုင်စွာမရှိဘူးဆိုရင်ဒိဗ္ဗစကုရဲ့ဆန့်ကျင်မဲ့အဝိဇ္ဇာပဲဟုတ်ပါဗျာဟောဒီအဝိဇ္ဇာဘက်ကလည်းအမှောင်ကြီးကြနေကိလေသာအာသဝတွေကုန်တာကိုအာသဝခရဝိဇ္ဇာရတမေရတ္ထုနိဗ္ဗာန်ကိုလည်းမြင်နိုင်တယ်ကိလေသာတွေအလုံးကိုလည်းဖယ်ရှင်းပြနိုင်တယ်ဉာဏ်ရဲ့အနှောင့်အယှက်ဖြစ်တဲ့ကိလေသာအညစ်အကြေးတစ်ခုမှမရှိဘူးဆိုတဲ့ဝိဇ္ဇာရဲ့ဆန့်ကျင်မဲ့ခြင်းအဝိဇ္ဇာ။ကဲခေါင်းကြီးတို့တဏ္ဍာမှာဒီစကားနှစ်ခုကိုရှင်းကြည့်လိုက်လို့ရှိရင်ဝိဇ္ဇာမရှိဘူးအဝိဇ္ဇာတွေပဲလွှမ်းနေတယ်လို့ဒီလိုပြောပါမယ်။မှန်ပါဗျာ
။
ဝိဇ္ဇာညာမတမရှင်းမြင်တဲ့ဝိဇ္ဇာညာမရှိဘူး။အဲ့တော့အဝိဇ္ဇာနဲ့ဝိဇ္ဇာအဝိဇ္ဇာဆိုတာမောဟ။မောဟဆိုတာအမှန်တရားကိုဖုံးကွယ်တယ်အမှန်တရားကိုမသိဘူးမလုပ်ရမယ်ဘာမလုပ်ရဘူးလုပ်တဲ့နယ်ကိစ္စမလုပ်တဲ့နယ်ကိစ္စခွဲခြားပြီးတော့မသိဘူးမသိတာလေးကြီးပဲအကုန်လုံးတရားဓမ္မနဲ့ပတ်သက်ပြီးမသိဘူးအဓိကသစ္စာလေးပါးနဲ့ပတ်သက်ပြီးတော့မသိဘူးခုနပြောတဲ့ပုဗ္ဗေနိဝါဒတို့ဒိဗ္ဗစကုတို့အာသဝခယဆိုတာဒါဒီအသိဉာဏ်လေးကင်းမဲ့နေတယ်မသိဘူးဒါဟာအဝိဇ္ဇာတွေပဲပေါ့နော
်မှန်ပါပါဗျာ
အဲ့ဒီအဝိဇ္ဇာဆိုရင်ဘာဖြစ်မလဲဆိုရင်ပရိစ္ဆေသမုပ္ပါဒ်ကြည့်လိုက်ရင်အဝိဇ္ဇာပြစ်စရာအသင်္ခါရမသိလို့အမှောင်ထဲမှာလုံးမိလို့ရလုံးတယ်ကုသိုလ်လည်းလုံးမိခြင်းလုံးမိတယ်အကုသိုလ်လည်းလုံးမိခြင်းလုံးမိအကုသိုလ်လုံးမိရင်ကိုကျိုးနေပြီအဲဒါကောင်မှသွားဖြစ်ခြင်းကုသိုလ်လုံးမိတဲ့အခါကျတော့ဘောရတုတိဘုံလေးရဘိုးကြီးတို့တွေဟာဒီလုံးမိလို့ရလုံရင်းကနေပြီးတော့ကံကောင်းအကြောင်းတင့်လာလို့လူကုန်ရောက်လာတယ်လို့ပြောရမှာမှန
်ပါပါ
ကိုယ်ကံကောင်းအကြောင်းမလာတဲ့ပုံစံတွေလုံးမိလို့ရအကောင်းထင်ပြီးလုံးလိုက်လို့ဒုစရိုက်တွေလုံးမိပြီးတဲ့ကြောင့်အပင်ငယ်ချသွားတာဖြစ်ညာယူ။ဒါကြောင့်မို့လို့တရိစ္ဆာန်လောကနဲ့လူလောကနိုင်ရှင်ကြည့်လိုက်မယ်ဆိုရင်လူလောကရဲ့ population လူဦးရေအမှန်တမ်းနဲ့တရိစ္ဆာန် population တစ်ခုတရိစ္ဆာန်တစ်မျိုးရဲ့ population တော့လူ population မမိဘူ
း
။ဟုတ်ပါပါ။ဘယ်စိတ်တွေစားတော့မရှိဘူးပေါ့ပြောမယ်ဆိုလို့ရှိရင်တန်း6000လူသားတွေပွဲစိတ်တွေတွေစားမှုရှိဘူးပေါ့เนาะမှန်ပါဗျာအဲ့ဒါလိုသိချင်လောကကြီးကအမှန်တမ်းကြီးမားနေတယ်ဆိုတော့အဝိဇ္ဇာများတာတွေကအမှန်တမ်းများနေတယ်လို့ပြောမှန်ပါဗျာဇေတဲကတ ত্ত্ব ဝါတွေဆိုကုန်းဤတ ত্ত্ব ဝါတွေများတယ်ကုန်းဘဝတ ত্ত্ব ဝါတွေတဲ့ဇေတဲကတ ত্ত্ব ဝါပင်လယ်ကြီးတွေကဘာမှာဆိုလို့ရှိရင်ကုန်းပိုင်းနဲ့ဇေပိုင်းကိုကြည့်လိုက်မယ်ဆိုရင်ဇေပိုင်းကပိုကျယ်တယ်အဲ့ဒီရေထဲမှာဖြစ်ကြတဲ့တ ত্ত্ব ဝါတွေဟာလေတကယ်တော့အလုံးဟာအဝိဇ္ဇာတွေလွှမ်းနေတဲ့တ ত্ত্ব ဝါတွေကြီးအဲ့တော့အဝိဇ္ဇာရဲ့နယ်ကဘုဒ္ဓမတ်ကျေဝန်းနေဧကံကံကောင်းလွန်အားကြည့်လို့ကုသိုလ်ကောင်းမှုတွေလုပ်လိုက်လို့အကြောင်းကံရဲ့ဆုံစည်းမှုကြောင့်လူဖြစ်နေပြန်တော့လေဒီအဝိဇ္ဇာကလာဖုံးနေတာလက်ဖြစ်ပြန်တော့လည်းပဲအဝိဇ္ဇာကလာဖုံးတာနောက်ဆုံးမှာပြမဖြစ်ပြန်တော့လေအဝိဇ္ဇာရှိတယ်ကြည့်လေနတ်တွေကြပြမာကြီးမှာဘလို့အဝိဇ္ဇာသွားရှိတော့ဆိုဘကပြမာကြီးကမြတ်စွာဘုရားကအဲ့ဒီကိုကြွသွားတယ်ဘုရားလည်းမြင်လိုက်ရောသူကဘာလုပ်လဲဆိုသွားကတန်ဆိုတဲ့စကားကိုပြောတယ်လာပါကျိုးစုပါမယ်ခုကိလို့ဆိုဝဲလ်ကမ်ပေါ့ဘုရားမြင်လိုက်တာနဲ့သူကဝမ်းသာအဲ့ကျိုးစုတယ်ကျိုးစုပြီးသူဘာပြောလို့ဆိုဒီဘုံဟာထာဝရဘုံမှာဘယ်တော့မှမသေးဘူးဘယ်တော့မှမသိရဘူးနေသဒုဝအစင်ထာဝရတည်ရဲတဲ့ဘုံဘယ်မှပြောင်းစရာမလိုတော့ဘူးလို့ဆိုအဲ့ဒီမှာမြတ်စွာဘုရားမဟုတ်ဘူးမင်းမှားနေတယ် ဘုရားပြမကြီးမှားနေတယ်ဆိုတာအဲ့မှာတရားဟောတာဘုရားနော
်
လိစ္ဆာထာဝရဆိုတာမဟုတ်ဘူးလေအဲ့ဒါလို့ပြောတာမှားနေတယ်လိစ္ဆာထာဝရမဟုတ်ဘူးမင်းရဲ့တက်တန်းကဘယ်လောက်ပဲရှိမယ်အဲ့ဒါဟိုပဲကြာမင်းမရှိတော့ဘူးဟောဒီပတိုင်ခင်ကလည်းဘယ်တော့မှဒီလာခဲ့တာဘယ်ကနေလာခဲ့တာဆိုတာဘုရားထောက်ပြန
်
ဘာကုသိုလ်တွေလုပ်ခဲ့လို့ဒီပုံရောက်လာတယ်အဲ့ဒီကနေဒီကုသိုလ်တွေကုန်လို့ဒီတက်တန်းကိုရင်ဘယ်သွားမယ်ဆိုတာထီအောင်ဘုရားထောက်ပြန်ဘသူကအဲ့ဓာတွေကိုမစင်းစားမသိဘူးမသိသည့်အတွက်ကြောင့်သူ့ဘုံဟာနေသထာဝရဒီဘုံရောက်လာလို့ရှိရင်ဘယ်တော့မှဟိုသိဆုံးမှာမဟုတ်အဲ့ဓာမျိုးကိုပဲတခြားဘာသာတွေမှာလည်းပဲ heaven ဆိုရဟာအဲ့ဓာပြောဟု
တ်ပါဘူ
းအဲ့ဓာကိုပဲနေသထာဝရယူဆပြီးထာဝရဘုရားရဲ့ကောင်းကင်ဘုံကြီးဆိုပြီးတော့သူပြောနေတယ်အစင်လာရပြောတာအဝေးကြီးသူတို့နော်သူတို့ပြောတဲ့ထာဝရဘုရားရဲ့အကြောင်းဘာမှမသိဘူးသာဝရဘုရားဆိုတာတကယ်ကတော့ဗြဟ္မာကြီးတွေပြောတခြားဘာသာဝင်တွေရဲ့ဥတီချက်တွေဗြဟ္မာနဲ့အမှန်တိုးတော့သူတို့လုံနေတဲ့လုံရတဲ့ကဗြဟ္မာပြည့်ရောက်ဖို့လမ်းစဉ်တစ်ခုမှမရှိဘာဖြစ်လို့လဲအဝိဇ္ဇာတွေကဖုံးတယ်ရသော်ဘုရားကဗြဟ္မင်းတွေကိုဟောတယ်မင်းတို့ဗြဟ္မာကိုမြင်ဘူးသလားလို့ဆိုမမြင်ဘူးကဲမင်းတို့မမြင်ဘူးရင်မင်းတို့ဆရာတွေရောမြင်ဘူးလားမမြင်ဘူးဒါပြန်အဲ့ဒီဆရာဆရာတွေကရောမြင်ဘူးလားဆိုမမြင်ဘူးမမြင်ဘူးပဲနဲ့မင်းတို့ဗြဟ္မာအကြောင်းပြောနေတာဒါဘာနဲ့တူတုံးဆိုလို့ရှိရင်မြက်ကန်အစဉ်တန်းကြီးနဲ့တူတယ်ပေါ့ဆရာကလည်းအကန်းနောက်ကလိုက်တဲ့တပည့်တွေကလည်းအကန်းကရှေ့ဆောင်နေတာကိုအကန်းတွေကလိုက်နေတယ်လို့ဒါအဲ့လိုပြောတယ
်
အန္တဝိနုပမာမျက်မမြင်သူကန်းတို့ရဲ့အစဉ်တန်းကြီးပဲခေါင်းဆောင်လုပ်တဲ့ပုဂ္ဂိုလ်ကလည်းမမြင်ဘူးနောက်ကလိုက်တဲ့ပုဂ္ဂိုလ်တွေကလည်းမမြင်ဘူးဆိုတော့ဘလို့လမ်းဖြောင်းနိုင်ဥဆောင်တဲ့လူကမျက်စိမြင်တဲ့လူကဥဆောင်ရင်တော့ဖြောင်းကောင်းဖြောင်းမှာပေါ့မှန်ပ
ါ
ဗျာ။ဘုမျက်စိမြင်မမြင်တဲ့ပုဂ္ဂိုလ်ကရှေ့ကဥဆောင်နေတာဆိုတော့အကန်းရဲ့နောက်လိုက်တယ်ပဲဟောအားလုံး။အဲ့ဒါလူမျက်စိပြားကဟောဘူးလေ။ပြီးတော့မျက်စိပြားကမရှိသေးငါဟာလေဗြဟ္မာကိုလည်းမြင်ဘူးလေ။ဘာကြောင့်ဗြဟ္မာပြည်ရောက်တယ်ဆိုတော့ဗြဟ္မာဖြစ်ကြောင်းကျင့်စဉ်ကိုလည်းငါသိတယ်။ဘာကျင့်ရောက်နိုင်တယ်ဆိုတော့အကြောင်းတရားကိုလည်းငါသိတယ်။ဟုတ်ပါဘူ
း
။သူတို့ရဲ့တက်တန်းတွေကိုလည်းသိနေတယ်။ဟောမြတ်စွာဘုရားအကုန်လုံးသိတာချုပ်ပြီးတော့ဟုတ
်ပါဘူး။
အဲ့ဒါလို့သိတာဗြဟ္မာပြည်ဘာကြောင့်ရောက်တယ်ဆိုတာသိပြီးအတွက်ကြောင့်မြတ်စွာဘုရားဒီဗြဟ္မာပြည်ရောက်ခြင်းလို့ရှိရင်သမထကျင့်စဉ်တစ်ခုကြာကြာနာနာကြည့်ပထမဇန်အဆင့်ရောက်ရင်ပထမဇန်ဗြဟ္မာဘုံရောက်တယ်ဒုတိယအဆင့်ဇန်ဆိုရင်ဒုတိယဇန်ဗြဟ္မာဘုံရောက်တယ်တတိယဇန်အဆင့်ဆိုရင်တတိယဇန်ဗြဟ္မာဘုံသုဒ္ဓဇန်ပိသဝဇန်ဆိုသုဒ္ဓဇန်ပိသဝဇန်အဆင့်တွေရောက်တယ်ဆိုကျင့်စဉ်နဲ့တကွာမြတ်စွာဘုရားဟောဒီကျင့်ကျင့်လို့ရှိရင်ဒီကုသိုလ်ကံအဒီကိုအကျိုးပေးတယ်ဇနေတိသရိတံပါကံဆိုတဲ့စကားအဲ့ဒီဟာဒီအဆင့်ရောက်ရင်ဒီဘုံကိုရောက်မှသိကြတယ်ဒါလုံးဝမလွဲနိုင်ဘူးသူ့အဆင့်နဲ့သူသတ်မှတ်ထားတာဒီလိုဆိုအဲ့ဒီကျင့်စဉ်နဲ့တကွာမြတ်စွာဘုရားဟောတာဆိုအမြဲတမ်းတိကျတယ်အမြဲတမ်းတိကျကြည့်အဝိဇ္ဇာနဲ့ဝိဇ္ဇာအမြဲတမ်းပွားတယ်မသိတဲ့ပုဂ္ဂိုလ်တွေကရမ်းလို့တယ်လေကောင်းကင်ဘုံသွားခြင်းလို့သာဝရဘုရားကြီးကိုထိုင်ပြီးတော့ဆုတောင်းလို့အမည်နာမတော်တွေထုတ်ဖော်ပြီးတော့ပိုးပွေနေကြတယ်ကဘာမှာတမောင်များစွာသောလူတွေဟာနော်အဆောက်အဦကြီးတွေဆောက်ပြီးတော့ကြည်သေချာစဉ်းစားကြည့်အဆောက်အဦကြီးတွေဆောက်ပြီးတော့သာဝရဘုရားရဲ့အမည်နာမတော်ဆိုပြီးတော့ရွတ်ဆိုနေကြကောင်းကင်ဘုံကြီးသူတို့ရောက်နေမယ်လို့ထင်တယ်ဘုရားတရားတော်နဲ့ကြည့်မယ်ဆိုဘယ်တော့မှမကြောက်နိုင်ဟု
တ်ပါဘူ
းလုံနေတာတွေကတခြားစီဖြစ်ရောက်ချင်ရင်ဇန်အချင်းချင်းသမထချင်းချင်းမာရီဘုရားတရားတော်နဲ့ကြည့်လိုက်မယ်ဆိုထိုင်ဆူတောင်းနေပြာဟောတယ်မင်းတို့ထိုင်ဆောင်သူဆူတောင်းနေလို့တော့ဘာမှဖြစ်ဘူးလေဟုတ်တယ်လက်တွေ့ဘုရားပြောပြတယ်လက်တွေ့ဘုရားပြောပြတယ်အေးကိုကမြစ်တစ်ဖက်မှာထိုင်နေပြီးတော့ကိုယ့်ဘက်ကန်းကိုသွားကျင်တယ်ကိုယ့်ဘက်ကန်းကိုသွားကျင်လို့ရှိရင်ထိုင်ပြီးတော့ဆူတောင်းတာကိုယ့်ဘက်ကန်းရေဒီဘက်ကန်းကိုလာခဲ့ပါကျုပ်ကိုယ့်ဘက်ကန်းကိုသွားကျင်တယ်ရောက်ပြရစီလို့ထိုင်ဆူတောင်းနေတစ်သလုံးဆူတောင်းနေကိုယ့်ဘက်ကန်းမရောက်ဘူးအဲ့ဒါလိုပဲသာဝရကောင်းကင်ဘုံကြီးကိုရောက်ချင်လို့ထိုင်းဆူတောင်းပြီးဘယ်တော့မှမရောက်ဘူး။မလုပ်ရမလဲ။ရောက်နိုင်တဲ့နီလန်လောက်ရမယ်။အဲ့တော့ဟိုဘက်ကန်းရောက်ချင်မလုပ်အောင်ကြေးရှာသွားပေါ့ဟိုဘက် လေးမရှိဖောင်ဖို့ဘာမှမရှိဘူးဆိုလက်ပြခုပေါ့ဒါပဲရှိတယ်အဲ့ဒါကရောက်နိုင်တဲ့နီလန်းဆိုတာသိချင်တယ်အထိုင်းဆူတောင်းနေလို့တော့ဘာမှဖြစ်မလာဘူးလို့မျက်စံပြောတကယ်လက်တွေ့ကြတယ်ဆရာဟောတဲ့တရားဟုတ်ပါဘူ
း
အဲ့ဒီတိုင်းပဲသုတ်တန်နေမှာအဲ့လိုဟောတယ်ဘလို့ထိုင်းဆူတောင်းနေလို့ဘာမှမရဘူးထိုင်းဆူတောင်းနေလို့ရမယ်ဆိုရင်လူတွေဟာတယောက်တယောက်ဘာမှဟိုညညမှာမဟုတ်ဘူးလူတွေကဆူတောင်းတတ်တာကြီးပဲလေအကောင်းဆိုတောင်းတတ်တာကြီးအဲ့တော့တောင်းနိုင်ရမယ်ဆိုရင်တော့လူတွေကတူနဲ့တူဒီနိုင်ကြတာတောင်းမရှိနိုင်တော့ဘူးဘောတဲ့အေးအဲ့ဒါဟာဒါဝိဇ္ဇာနဲ့အဝိဇ္ဇာရဲ့ခြားနာချက်ကအဲ့ဒါလိုရှိနော်မြတ်စွာဘုရားကဒါဣတိယုတ်ပါဠိတော်လေးမှာဝိဇ္ဇာတုတ်ဆိုပြီးဟောထားတဲ့စကားလေးကိုဘုရားသမားလက်ဆောင်ယူနေရှင်းပြမြတ်စွာဘုရားဟောတဲ့တရားတော်တွေတူတူလေးပဲတရားပါဟောလဲလို့ဆိုရင်အဝိဇ္ဇာဘိက္ခုပုပ္ပိကမအကုသလနဲ့ဓမ္မနံသမပတ္တိယအကုသိုလ်တရားတွေဖြစ်ပေါ်ဖို့ရရှိဖို့အတွက်အဝိဇ္ဇာတရားရှိပြီးပြီခေါင်းဆောင်ပဲအဝိဇ္ဇာရှိနေအကုသိုလ်ဖြစ်မှာသေချာတယ်လို့ပြောတာနော်မှန
်ပါဗျာ
အဝိဇ္ဇာရှိနေပြီဆိုရင်အကုသိုလ်ဖြစ်မှာပဲအကုသိုလ်ဖြစ်မှုတွေအားလုံးရဲ့ရှေ့ခေါင်းဆောင်မှာအဝိဇ္ဇာပဲဒါအမြဲတမ်းထင်ရှားတဲ့စကားလေးတခုအဝိဇ္ဇာဘိက္ခူပုပ္ပိင္ကမအကုသလနံဓမ္မနံသမပတ္တိအကုသလနံဓမ္မနံသမပတ္တိယအကုသိုလ်တရားတွေဖြစ်ပေါ်လာဖို့အတွက်အဝိဇ္ဇာအမှန်မသိမှုဆိုတဲ့မောဟအဝိဇ္ဇာတရားပုပ္ပင္ကူရှေ့သွားခေါင်းဆောင်နေသူပေါ်လာရင်နောက်ကအကုသိုလ်တွေပြည်ကြီးလိုက်လာမယ်လို့ပြောတာနော်မှန်ပါပါဘုရ
ား
သူဖြစ်ထန်တဲ့တရားနဲ့အဝိဇ္ဇာဖြစ်ထန်တဲ့တရားနဲ့အကုသိုလ်တွေလိုက်ဒါဖြင့်အကုသိုလ်တွေထဲမှာအဓိကဘာတွေပါလာသေးလဲဆိုမြတ်စွာဘုရားအနောတွေဝအဟိရိကံအနတ္တံဒုစရိုက်အကုသိုလ်တွေကိုမရှက်ချင်းမကြောက်ချင်းဆိုတဲ့အဟိရိကအနုတ္တပသဘောတွေလည်းအတူတကွပါလာမှာအကုသိုလ်ဖြစ်ပြီဆိုလို့ရှိရင်သူအကုသိုလ်ပေါ်မှာမရှက်ချင်းမကြောက်ချင်းဆိုတဲ့သဘာဝတရားတွေလိုက်လာတယ်။မြတ်စွာဘုရားအဝိဇ္ဇာနဲ့ပတ်သက်ပြီးဘယ်လောက်နေတယ်ဟောတာနော်။ကဲဝိဇ္ဇာနဲ့ပတ်သက်ပြီးတော့ဟောပုံလေးကိုဝိဇ္ဇာခောပနဘိက္ခူပုပ္ပိင္ကမကုသလနံဓမ္မနံသမပတ္တိယအနောဇေဝဟိရိပတ္တပံဆိုလိုတာကကုသိုလ်တရားတွေဖြစ်ပေါ်ဖို့ရန်အတွက်ကြတော့ဝိဇ္ဇာကရှေ့သွားကောင်းဆောင်ဖြစ်တယ်အတူတဝါပါလာမှာတော့အကုသိုလ်တွေကိုရှက်တတ်တဲ့ဟိရိအကုသိုလ်တွေကိုကြောက်တတ်တဲ့ပတ္တပံအတူတဝါပါလာမှာအဲ့တော့အရေးကြီးဆုံးကဒီဒေသနာတော်မှာအဝိဇ္ဇာကိုဖယ်ရှားပြီးတော့ဝိဇ္ဇာတရားဖြစ်ပွားအောင်ကြိုးစားရမယ်လို့ဒီလိုပြောလို့ဟုတ
်
ပါဘူး။အဝိဇ္ဇာကိုမဖယ်ရှားနိုင်တဲ့အကုသိုလ်ကလာနေမှာပဲ။အကုသိုလ်လာနေတာနဲ့တကြိုင်နဲ့အဟိရိကအနုတ္တပတွေလည်းပါလာမှာပဲ။အဝိဇ္ဇာကိုဖယ်ရှားလို့ဝိဇ္ဇာအသိဉာဏ်နဲ့မိမိတဏ္ဍာမှာဖြစ်လာပြီဆိုလို့ရှိရင်တော့ကုသိုလ်တရားတွေဖြစ်လာမှာပဲကုသိုလ်တရားတွေနဲ့အတူတကွဣတိဩတ္တပါဆိုတဲ့လောကပါဠိတရားတွေဟာလည်းကိုယ်နဲ့ထပ်တူမကွာပါလာမှာပဲဒီသဘောဒီဟာကိုမြတ်စွာဘုရားဟောတယ်ဒါမြတ်စွာဘုရားဟောတဲ့မူရင်းကဒီတိုင်းလေးဟောတယ်ဟုတ
်
ပါဘူးခင်ဗျာကဲဘုန်းဘုန်းတို့နည်းနည်းချဲ့ပြီးတော့ကြည့်အဝိဇ္ဇာဘိက္ခဝေဥပ္ပင္ကမအကုသလနံဓမ္မနံသမပတ္တိယအနောဓေဝအဟိရိကမတ္တပံဆိုစကားနဲ့ပတ်သက်ပြီးနည်းနည်းချဲ့ပြီးတော့ကြည့်မယ်ဆိုအဝိဇ္ဇာဆိုတာမသိဘူးဆိုတာဘာမသိတာလဲလူနာမည်မသိတာလားရက်ွက်မသိတာလားသူပြင်မျိုးစားတွေမသိတာလားမသိတာတွေကအများကြီးပဲနော
်
ဒီတစ်ချက်မသိမှုတွေကအရေးမပါအရေးပါတယ်မသိမှုကပါတော့ဆိုဘာလုံးတင်တယ်လဲဘာမလုံးတင်တာဘယ်အရာဒီလုံးထိုက်တဲ့အရာနဲ့ဘယ်အရာဒီမလုံးကောင်းတဲ့အရာလဲဆိုတာသိဖို့အခြေခံ အဲ့ဒါမသိဘူးဆိုရင်အဝိဇ္ဇာနော်ဝိဇ္ဇာနဲ့အဝိဇ္ဇာတွဲပြီးတော့ပြောရမယ်အခြေခံအစပြောမယ်ဆိုရင်လုံးတဲ့နာနဲ့မလုံးတဲ့နာခွဲခြားသိခြင်းဒီဝိဇ္ဇာခွဲခြားမသိလို့ရှိရင်အဝိဇ္ဇာဟောလုံးတဲ့နာနဲ့မလုံးတဲ့နာကိုသိလိုက်တာနဲ့တပြိုင်နက်ဘာဖြစ်လဲမလုံးတဲ့နာဆိုရင်ရှောင်းတယ်လုံးတဲ့နာဆိုရင်မလုံးလုံးတယ်ဟောဒီလိုဖြစ်လာအကယ်၍မသိဘူးဆိုရင်မလုံတဲ့နာကိုလုံတဲ့တယ်လို့ထင်တယ်လုံတဲ့နာကြတော့မလုံတဲ့ဘူးလို့ထင်တယ်မလုံတဲ့နာကိုလုံတဲ့တယ်လို့ထင်ကြတဲ့ကမလုံတဲ့နာတွေသူလုံတော့မယ်လုံတဲ့နာကြတော့မလုံတဲ့ဘူးလို့ထင်ကြတဲ့ကသူလုံတဲ့နာမလုံဖဲနေတော့မယ်အဲ့ဒီကလေးကသူအကျိုးဆုပ်ယုတ်ကုန်ပြီပေါ့ဖြစ်ပေါ်လာမဲ့အကျိုးတရားမကောင်းတဲ့အကျိုးတရားတွေလာတယ်ဒါမလုံတဲ့နာလုံချင်းဖြစ်အကုသိုလ်တရားတွေတက်လာပြီလေနောက်ပါမလုံးတဲ့နာလုံးတဲ့နာနဲ့မလုံးတဲ့နာမသိသည့်အတွက်ကြောင့်ဆိုတော့ဒါချုံးကုန်ပြောတာလုံးတဲ့နာမလုံးတဲ့နာဆိုတွေးတဲ့နာနဲ့မတွေးတဲ့နာပြောတဲ့နာနဲ့မပြောတဲ့နာဟောချက်ပြီးတော့ချက်မတွေးတဲ့နာကိုတွေးပြီးမယ်တွေးတဲ့နာတွေကိုမတွေးဘူးမတွေးတဲ့နာကိုတွေးတဲ့နယ်လို့ထင်ပြီးတယ်တွေးတဲ့နာကိုမတွေးတဲ့ဘူးလို့ထင်တယ်အဝိဇ္ဇာရဲ့သဘောတရားအဲ့တော့မတွေးတဲ့နာကိုတွေးတဲ့နယ်လို့ထင်ပြီးတော့တွေးနေတယ်တွေးသည့်အတွက်ကြောင့်အကုသိုလ်တွေနောက်ပါလိုက်လာဆိုပါတော့ကာမဂုဏ်အာယုံကိုခံစားဖို့ဆိုတဲ့အတွေးတစ်ခုပါအပြစ်မကင်းတဲ့အတွေးတစ်ခုသို့တော်လည်းအေးဒါတွေးလို့ပါဖြစ်ဘူးလောကဥပဒေရလည်းအေးအေးမခံရဘူးကိုစိတ်ပျော်လို့ကိုတွေးတယ်ပေါ့ကာမဝိတက်ကာမဂုဏ်အာယုံနဲ့ပတ်သက်ပြီးတွေးတယ်အဲ့ဒါကိုလူတိုင်းလူတိုင်းကြည့်အပြစ်မရှိဘူးလို့ပဲထင်တယ်။နတ္ထိကာမေတုဒေါသောကာမဂုဏ်တွေခံစားရတယ်ဆိုတာလူသဘာဝပဲ human nature ပဲဘာမှဖြစ်ဘူးနဲ့ဒီလိုထင်လိုက်တာကဒါမလုံတဲ့နာကိုမတွေးတဲ့နာကိုတွေးတဲ့နယ်လို့ယူဆတဲ့အယူဆအဝိဇ္ဇာကြောင့်လို့ဖြစ်တာ။အဲ့ဒါလို့ဖြစ်ပြီးတော့တွေးတယ်။တွေးတဲ့အခါကျတော့မှမှန်ရင်ရင်းနေဘာဖြစ်တာလဲဆိုတော့နော်အဲ့ဒီအတွေးပေါ်မှာအကြောင်းပြုပြီးတော့အကုသိုလ်တွေဆက်တိုက်ဝင်လာအကုသိုလ်တွေဝင်လာဘာဖြစ်လို့လဲဆိုအဝိဇ္ဇာရှိနေတဲ့အတွက်ကြောင့်မတွေးတဲ့နာတွေတွေးရင်းကနေပြီးတော့လောဘဖြစ်ချာရှိရင်ဖြစ်လာမယ်ဒေါသဖြစ်ချာရှိရင်ဖြစ်လာမယ်မာမနာတွေဖြစ်လာမယ်အိတ်တာတွေဆက်တိုက်ချင်အကုသိုလ်ရဲ့နိုင်ဖြစ်လာတဲ့ဆိုကြရဓာရီပေါ်မှာစိတ်ကချေနှက်နေတဲ့အတွက်ကြောင့်အဟိရိကဒီအကုသိုလ်တွေကိုကြောက်ရမှလမ်းရမှမသိလို့အဟိရိအနတ္တစက်တိုက်ပါလားနော်မှန်ပါဗျာအခုတို့ကြောက်မှန်းကိုမသိဘူးတရားလူတဘာဝပဲတွေးတာပဲတွေးမယ်စိတ်ကူးရင်မယ်ဟောဒါတွေဝင်လာအဲ့ဒါကလူမသိဘူးသားနောက်တစ်ခုအတွေးတစ်ခုရှိသေးတယ်နော်မတွေးတဲ့အတွေးရပါတော့ဒီလူဒုက္ခရောက်သွားပါစေဒီလူမဖြစ်ပါစေညာဖြစ်ပါစေကိုမုန်းတဲ့ပုဂ္ဂိုလ်ပေါ်မှာသွားတွေးလိုက်လို့ရှိဗျာပါဒဝိတက်ကတခါလူတယောက်ကိုတပ်ဖို့ပြတ်ဖို့ညှင်းဆဲဖို့တွေးလိုက်လို့ရှင်ဝိဟိတဝိတက်ကံလို့ခေါ်အဲ့ဒီအတွေးတွေကိုသွားတွေးလို့ရှင်လည်းအကုသိုလ်တွေဆက်တိုက်ဝင်လာအဲ့တော့မတွေးတဲ့နာကိုငါတွေးနေတာမတွေးတဲ့နာပါလားလို့မသိတာအဝိဇ္ဇာအဲ့ဒီအဝိဇ္ဇာကြောင့်မတွေးတဲ့နာတွေကိုတွေးတဲ့နယ်ထင်ပြီးတွေးနေသည့်အတွက်ကြောင့်အကုသိုလ်တွေနောက်ပါဆက်တိုက်လဲလာတယ်အကုသိုလ်တွေဖြစ်နေဒါတွေးမှုနဲ့ပတ်သက်ပြောမှုနဲ့ပတ်သက်လာပြီးတော့လေမပြောတဲ့နာနဲ့ပြောတဲ့နာမပြောတဲ့နာကိုပြောတဲ့နယ်ထင်တယ်ပြောတဲ့နာကြတော့မပြောတဲ့ဘူးထင်တယ်နမူနာတစ်ခုပြောကြပါဆိုလူတွေကအဲ့တော့မူသားမပါလင်္ကာမချောဆိုပြီးတော့နည်းနည်းလေးလိန်ပြောလိုက်ရမှပြည့်ပြည့်တယ်ဆိုပြီးတော့နည်းနည်းလေးလိန်ပြောလိုက်တစ်ဖက်သားကိုထိခိုက်နေတာပါကိုလိန်လိုက်တာတစ်ဖက်သားကိုထိခိုက်နေတာပြည့်ရှိပါเนาะမှန
်ပါပါဗျာ
ဘုဒ္ဓဝါဒဆိုတာဟာဟိုမမမကံပြောတာကိုဘုဒ္ဓဝါဒခေါ်တာပဲသို့တော့တစ်ဖက်သားကိုထိခိုက်တဲ့အပေါ်မှာအတိုင်းအတာတစ်ခုယူရတယ်ကိုမူသားပြောလိုက်လို့တစ်ဖက်သားမှာဘလောက်နစ်နာသွားတယ်ဆိုတဲ့အပေါ်မှာအပြစ်ကိုယူရတယ်ယုံပြင်ကနာတက်ပြီးတော့ဟောလားမဟုတ်တန်တရားဒီလူမပိုင်တဲ့ပစ္စည်းကိုပိုင်ပါတယ်သူတတ်သိရှိပါတယ်လို့ပြောရင်ဟိုတစ်ဖက်သားမှာဒါထိခိုက်တယ်ဟောအဲ့ဒီဘုဒ္ဓဝါဒမျိုးကြတော့တစ်ဖက်ကိုထိခိုက်နစ်နာစီတယ် ူတာပါအဲ50သတ်ထဲမှာဇီတိယမင်းကြီးမူသားပြောတယ်ဆိုတာအဲ့တဲ့မှန်ကတော့သူတို့ရဲ့ထုံတန်းစင်လာရသူကအကြီးနဲ့အငယ်နှစ်ယောက်ရှိဇာတုပေးတဲ့အခါအစင်းတိုင်းပေးရဂျူနီယာစီနီယာဂျူနီယာအဲ့ဒီတိုင်းပေးရမှာဘယင်းကြီးကသူကဘက်လိုက်ပြီးတော့အငယ်ကိုအကြီးအကြီးကိုအငယ်လို့ပြောနော်ဇာတုပေးဖို့ရအတွက်အကြီးကိုတော့အငယ်လို့ပြောလိုက်တယ်သူသိတယ်ဘုရားပြောတယ်ဆိုတာအဲ့ဒါနော
်
အကြီးကိုအငယ်လို့ပြောလိုက်တယ်အငယ်ကိုအကြီးပါလို့ပြောအဲ့တော့အကြီးကသူရရမဲ့ယာရုစည်းစိမ်တွေလက်လွတ်ဆုံးရှုံးသွားတယ်ဆိုတော့သူ့မှာနစ်နာသူ့အကျိုးစီးပွားတွေပျက်စီးသွား ဟိုတစ်ဖက်သားကတော့ကောင်းစားခြင်းကောင်းတာမို့ဒီဘက်တစ်ဖက်သားအကျိုးစီးပွားတွေနစ်နာသွားအဲ့ဒီနစ်နာသွားတဲ့ပုဂ္ဂိုလ်ရဲ့အတိုင်းအတာညာထိုခေတ်ကမူသားဆိုတာလောကလူတွေအမြဲတမ်းစင်ကြယ်နေတဲ့အချင်းကြီးစေတီးရမင်းကြီးအမြင်မျိုးတာအဲ့ဒါကြောင့်မြင်မျိုးမူသားပြောလို့မြင်မျိုးလဲခုကိတော့ဘာလို့မမျိုးတော့ဆိုလက်နီးစုပ်ဆိုတော့တိတ်ပြီးတော့မဲเสียမှမရှိတော့တာဟုတ်နော်လက်နီးစုပ်ဖြစ်နေပြီဆိုဟိုတုန်းကတော့ပိတ်လေးလို့ဖြူခွေးစွန့်နေတဲ့အချိန်မှာအမဲဆက်ကလေးတစ်ဆက်ကြာထင်ရှားတယ်ခုကိကျတော့လက်နီးစုပ်လို့ဖြစ်နေပြီသူပြောကုန်ပြောဖြစ်နေကြဟုတ်အဲ့ဒါကြောင့်မလို့မြေကလည်းမမျိုးတော့ဘူးမမျိုးတော့မျိုးရင်လည်းသူဆန့်မှာမဟုတ်တော့တယ်တော့တကယ်လည်းကြံကြံမှန်မှန်တွေးတယ်ခုကိလေနဲ့ဘာလို့မမျိုးလဲသူတိုင်းတာတစ်ခုရှိသေးတယ
်
ဘုရားပြောလို့ဆုံးရှုံးသွားတဲ့ပုဂ္ဂိုလ်ရဲ့ကိုချင်းတရားပေါ်မှာလည်းမူတူစေတီးရဲ့မင်းကြီးဘုရားပြောတဲ့ပုဂ္ဂိုလ်ကတကယ်သူတော်စင်ကြီ
း
တကယ်သူတော်စင်ကြီးဆံရရဲ့သိအကြီးတော်ပါဘယ်အဲ့ဒီသူတော်စင်ကြီးနစ်နာအောင်လုပ်တာသူကအဲ့တော့ဆိုပါစို့ဒါဘယ်လိုအတိတ်ပဲရှိတော့ဆိုဘွားမုံကြီးကိုခေါင်းနဲ့တိုက်ရင်တော့သိမနာဘူးပေါ့မနာဘူးရှင်ပြောပြောဘောလုံးလိုဟာမျိုးခေါင်းနဲ့သွားတိုက်မနာဘူးအုံနိုင်ရန်ကြောက်နိုင်ရန်ကြီးတိုက်နာတာပေါ့အဲ့ဒါလိုပဲဟိုကိုရဲ့ဥတည်ပြီးတော့ပြောတဲ့ပုဂ္ဂိုလ်ရဲ့အရေးချင်းပေါ်မှာဒီကခံရတာရှိတယ်အဲ့တော့အဝိဇ္ဇာဆိုတာအဲ့ဒါမျိုးဒါကြောင့်အကုသိုလ်တွေဆက်တိုက်လိုက်ရမယ်မပြောသင့်တာကိုပြောတယ်ပြောသင့်တာကိုမပြောသင့်ဘူးလို့ထင်တယ်ပြောသင့်တာကိုမပြောသင့်မပြောသင့်ဘူးလို့ထင်လို့ရှိရင်ရရှိလာတဲ့အကျိုးတရားတွေကဆုံးရှုံးနေတာပေါ့နောက်တစ်ခုကမလုံလုံသင့်တာနဲ့မလုံသင့်တာအဝိဇ္ဇာရှိနေတဲ့ပုဂ္ဂိုလ်ကမလုံသင့်တာကိုလုံသင့်တယ်လို့ထင်တယ်လုံသင့်တာကြတော့မလုံသင့်ဘူးလို့ထင်တယ်အဲ့ဒီလိုထင်သည့်အတွက်ကြောင့်မလုံသင့်တာတွေကိုလုံတယ်လုံသင့်တာကြတော့မလုံမဲနေတယ်ဆိုပါစို့မိဘကိုပြုစုဆောင်ရှောက်ရမယ်ဆိုရင်လုပ်တဲ့နာတယ်။ဟိုမထီတဲ့ list သမားတွေလူရုပ်ဝါဒီသမားတွေအာမိဘသူ့အတူမွေးလာကိုကံနဲ့ကိုလူဖြစ်တယ်။ဘာမှဂိူးဆိုင်ဆံမလုပ်ဘူးဆိုရင်မိဘကိုပြုစုရမယ်အာလုပ်တဲ့နာကျတော့မလုပ်သင့်ဘူးလို့ထင်ညာနော
်
မလုပ်သင့်တာတွေကျတော့လုပ်တဲ့တယ်လို့ထင်ညာနေ။အေးတတ်တော်ဆိုတာဖရာသခင်ကဖန်ဆင်းပေးထားတာလူတွေစားဖို့လူတွေစားဖို့မိုးကြောပေးပြီးသွားတဲ့တတ်တော်တွေအကုန်စားကောင်းတယ်ဆိုပြီးတော့နော်ချမ်းချမ်းဖမ်းမှာအဲ့တော့ तू ခါကောင်းသွားရင်လည်းမိုးကြောပေးမှာပဲအဲ့ဒါလို့ချမ်းချမ်းဖမ်းမှာပြောပြီးတော့ဒီတတ်တော်တွေကိုတတ်ကောင်းတယ်လို့ယူဆပြီးတော့လုံနေတဲ့ပုံကိုကဘာမှာသမောင်းများဆုံးရှိအဲ့ဒီအဝိဇ္ဇာရဲ့တွမ်းမိုးခြင်းဘလောက်ကြီးခြင်းကိုတယောက်တည်းအနေနဲ့မကြည့်ဘူးနော်ကဘာတစ်ခုလုံးကိုနှောမိုးပြီးတော့ကြည်လိုက်မယ်ဆိုလို့ရှိရင်မလုံတဲ့နာကိုလုံတဲ့နယ်လို့ယူဆပြီးလုံနေကြ။အေးလယ်လိပြီးရင်စားကောင်းတယ်ဆိုပြီးတော့လယ်လိနေတဲ့လူတွေလည်းအများကြီးရှိတာနဲ့
။
ကဘာမှာအများကြီးပဲရှိတယ်လယ်လိတဲ့အုပ်စုကလည်းနဲတာမဟုတ်ဘူးနော
်
။လယ်လိလို့ရှိရင်ဘုရားသခင်ကကြွေးလို့စားကောင်းတယ်။ဒါတွေကမလုံတဲ့နာကိုလုံတဲ့နယ်လို့ထင်နေတာလေ
။
မှားရနေအမြင်ကြီးဘလောက်ကြောက်စရာကောင်းလဲနော်။အခုကွာလေဘုန်းဘုန်းကြီးတို့ကံကောင်းလို့ဒီသာသနာတော်ထွန်းကားတဲ့နေရာတွေကလည်းဖြစ်တယ်တရားဓမ္မလည်းလည်လာလိုက်စားခွင့်နိုင်ယူခွင့်တွေရနေနေတဲ့ကြောင့်ဒါကမလုံတဲ့ဘူးဒါလုံတဲ့တယ်လို့သိတာတခြားအတိုင်းပိုင်းနဲ့လုံရင်ကိုယ်လည်းလုံတဲ့တာမလုံတဲ့တာသိချင်မှသိမှာအဲ့ဒါကြောင့်မို့လို့အခုလို့ဂျုံခိုက်မှာ အမှန်တရားကကိုယ်စိတ်ထဲမှာခိုင်ခိုင်မြဲမြဲဖြစ်သွားမှကြိုးစားဖို့လိုတယ
်
ဒီအသိဉာဏ်မပြောက်ပြက်အောင်တည်ဆောက်ထားဖို့လိုတယ
်
တကယ်ကတော့ခိုင်မအောင်လှုပ်ထိုင်ရင်တော့မပြောက်ပြက်ပါဘူးခိုင်မအောင်လှုပ်ထိုင်ဖို့လိုအပ်တယ်စိတ်ချရတာတော့အနည်းဆုံးသောတပတိမေသောတပတိမေဉာဏ်သောတပတိဖို့ရောက်သွားရင်စိတ်ချရတယ်သို့တော်လည်းပဲတခြားနည်းနဲ့လည်းပဲအသိဉာဏ်ခိုင်မအောင်လှုပ်လို့ရပါဘူးမြဲမပြတ်ကိုယ်စိတ်ကုသကောင်းမှုတွေပေါ်ညွတ်ပြီးလုံးတဲ့နာမလုံးတဲ့နာအများတန်းခွဲခြားသိမြင်ပြီးအသိဉာဏ်တွေတိုးတက်အောင်ကြိုးစားနေဖို့လိုတယ်နော
်
အသိဉာဏ်တိုးတက်အောင်ဆိုတာမလုပ်တာတော့ဆိုရင်ကြည့်တရားနာမသိသေးတာတွေသိတာဒါအသိဉာဏ်တိုးတက်တယ်ခေါ့အဲ့နာဗိဒတရားကိုထပ်တလဲလဲဆင်ခြင်စဉ်းစားတယ်တွေးတယ်နော်ဘဝနဲ့ဆက်ဟပ်ပြီးတော့ကြည့်တယ်ဒါအသိဉာဏ်တိုးတက်လက်တွေ့ကတမာရီခြင်းစဉ်တစ်ခုခြင်းတယ်ဝိပဿနာခြင်းစဉ်တစ်ခုခြင်းဒါလည်းအသိဉာဏ်တိုးတက်တယ်လို့ခေါ်ဒါကြောင့်မို့တရားလည်းနာရတယ်စာပေလည်းဖတ်ရှုရတယ်နာထားဖတ်ရှုထားတဲ့စာကိုလည်းအလေးနဲ့ဆင်ခြင်သုံးသပ်မှုဆိုတာရှိရတယ်လက်တွေ့နဲ့ဆက်ဟပ်ပြီးတော့သုံးသပ်ဆင်ခြင်မှုဆိုတာအမှန်တမ်းအရေးကြီးတယ
်
ဘယ်သူပြောပြောဘယ်သူဟောဟောလက်တွေ့နဲ့ကိုင်းညီမှုရှိမရှိဒါအဓိကချက်လက်တွေ့จิตသုံးလို့ရသလားမရဘူးလားပေါ့မှာအမြဲတမ်းအရေးကြီးတယ်ဘုရားတချို့ကမှတ်ချင်စရာကောင်းရုံသာရှိတယ်တကယ်လက်တွေ့လို့လို့မရတာမျိုးတွေရှိသေးတယ်လေဟုတ်ပါဘူးဩကြည့်လိုက်လို့ရှိရင်တော့ဩမစားရဝါကမန်ဟုတ်လိုက်တာလို့အောင်းမယ်တကယ်လက်တွေ့လို့တော့ဖြစ်မှာလားအများကြီးမြတ်စွာဘုရားတရားတော်ကအဲ့ဒါလို့မဟုတ်ဘူးခုလို့ခုဖြစ်တာကိုယ်တိုင်လို့ကိုယ်တိုင်သိနိုင်တယ်သူ့အဆင့်အလိုက်သိအဲ့ဒါကြောင့်မို့လို့အတိုင်းတာတစ်ခုထီအောင်တော့မိမိတဏ္ဍာမဝိဇ္ဇာဉာဏ်တွေတိဆောက်ဖို့လိုအပ်တယ်အဲ့ဒီအတိုင်းတာတစ်ခုအခြေခံအနေနဲ့ပြောမယ်ဆိုရင်ဘာလဲလို့ဆိုရင်လုံးတင်တာနဲ့မလုံးတင်တာခွဲခြားသိဘူ
း
အဲ့တော့လုံးတင်တာနဲ့မလုံးတင်တာမြတ်စွာဘုရားကမင်္ဂလာတုံးမှာဟောထားတာရှိတာပဲအသေဝနာစပါလနာလူမိုင်းနဲ့မပေါင်းတဲ့စတာမလုံးတင်တာပေါ့မစ္ဆပါဏာစတန်ရမောဆိုတာအယက်တိစာမွေးစီပါတာမလုံးတင်တာပေါ့သာဝတိလာသူများတဲ့တတ်တယ်သူများဥစ္စာခိုးတယ်သူများတောင်းများပြင်မာတယ်လိန်ပြောတယ်မိရဲ့စီဝါတောင်းဒါမလုံးတဲ့နာမဟု
တ
်မလုံးတဲ့နာတွေကလည်းပဲလောကမှာများကြီးပဲဟုတ်တယ်မဟုတ
်
ရှိနေတယ်အဲ့ဒီမလုံးတဲ့နာတွေကိုမလုံးတဲ့ဘူးလို့သိရလုံးတဲ့နာတွေကဘာတွေတုံးဆိုရင်ဌာနကောင်းမှုလုံးတဲ့နဲ့သီလစောင့်တည်တဲ့ကမ္မထံဘာဝနာပွားများအထုတဲ့နဲ့ဒါအခြေခံအားဖြင့်ဒါနဆိုတဲ့နေရာမှာမျိုးမျိုးရှိတယ်အဆင့်မျိုးမျိုးရှိတယ်ပေါ့လုံးတဲ့တာဝိဇာဉဏ်ကဒါကြောင့်မလို့အဆင့်မျိုးမျိုးနဲ့ကြည့်ရမယ်ဒါနလုံးတယ်ဆိုတဲ့နေရာမှာနှစ်ပိုင်းထားပြီးတော့လုံးအောင်နှစ်ပိုင်းထားပြီးတော့လုံးတယ်သစ္စာဘုရားဒါနနဲ့ပတ်သက်ပြီးတော့ဟောထားတာလေးတစ်ခုရှိတယ်ဒကာဒကမတွေကမေးလေးရှိတယ်ကောသလမင်းကြီးကအဲ့ဒီဟာဘုရားကိုသွားမေးတယ်အရှင်ဘုရားတဲ့တပိတော့ဘယ်နေရာလှူရမလို့ဆိုတော့မြတ်စွာဘုရားအဖြစ်မင်းကြည်ညိုတဲ့စိတ်ရှိတဲ့နေရာကိုလှူလိုက်စိတ်ဝင်စားတဲ့နေရာလှူလို့ပြောတယ်ကြည်ညိုတယ်ဆိုတာစိတ်ဝင်စားတာမှန
်ပါပါဘုရား
နော်ယထပတိရတိတထထတတ်ပါကြည်ညိုတဲ့နေရာလှူနော်ဒါကောင်းတာမကောင်းတာပြောတာမဟုတ်ဘူးနော်ကိုစိတ်ဝင်စားတဲ့ကိုကြည်ညိုတဲ့ကိုစိတ်ပါတဲ့နေရာလှူတယ်ဒီမေကုန်းကိုအဲ့လိုဖြစ်နောက်တစ်ခါကောသလမင်းကြီးကထပ်မေးတယ်ရှင်ဘုရားဘယ်နေရာလှူမှဘယ်လိုလှူမှတပိတော့အကျိုးများတယ်လဲဆိုဘုရားကခုနမေကုန်းနဲ့မတူဘူးတဲ့ဒါကြတော့ဘယ်လိုလုံးမှအကျိုးများမလဲဆိုလို့ရှိအကျိုးများတာတော့ညွန့်ပြအဲ့ဒါကြတော့ပုဂ္ဂိုလ်ရွေးချယ်တယ်ဒီအကျိုးရှိတာကိုပို့ပြီးတော့ရွေးချယ်ပြီးတော့လှူတယ်ဒါကြတော့တမျိုးဥပမာပါတော့ဆိုလို့ရှိရင်ဒီအစီလေးပဲနဲ့ဆိုင်ရမှာတော့ဆိုမြေပေါ်ဆိုင်ရမှာပေါ့ဒါသိချာတာပေါ့မြေကြီးပေါ်ဆိုင်အစီမှန်မြေကြီးပေါ်ဆိုင်ပေါ့ဒါပြီးဒီဟာလေးအပင်လေးရှင်ပြီးတော့ပွန့်ပွန့်လန်းလန်းဖြစ်အောင်ဘယ်မြေမျိုးဆိုင်ရမှာတော့ဆိုတဲ့အခါကျတော့ရွေးရတော့မှာပေါ့ဒီလိုဆုံးလို့ဒါမြတ်စွာဘုရားတရားတော်ဟာနော
်
အဲ့ဒါကြတော့ဒါနကောင်းမှုလုပ်ပြီးဆိုပြီးတော့ရွေးချယ်လုပ်တာကတစ်မျိုးမရွေးချယ်ဘူးအလုံးလိုအပ်တဲ့ပုဂ္ဂိုလ်ကိုလှူတာဟာတစ်မျိုးနှစ်မျိုးရှိတယ်နှမျိုးရှိ ဘုရားလောင်းတော်ရဲ့ပါရမီဌာနကြတော့လူအလုတောင်းခံလာတဲ့ပုဂ္ဂိုလ်ပဲဆိုအများကြီးဒီပြင်းနဲ့လှူတယ်ပေါ့အဲ့ဒါပါရမီဌာနပါရမီဌာနကကိုယ့်အတွက်သိပြီးမစင်စားဘူးကြည့်လေသူစကားပုံနာကြီးကသူ့အိမ်မှာခိုင်းစရာဆေးစရာမရှိလို့သားနဲ့သမီးလှူလိုက်ပါလို့ဆိုကြည့်လေကဲသူကဘလောက်ဟိုရင်းဖြစ်တယ်လဲလို့ဆိုဘယင်းရဲ့သားနဲ့သမီးကိုလာပြီးတော့ခိုင်းစေခြင်းလို့လာတောင်းတာဟုတ်ကဲ့ချီလူလိုက်တာပဲလူလိုက်တာနောက်တဲ့ဂျာမင်းကြီးကပုံနှိုင်းအောင်ဆောင်ပြီးတော့မဒီဒေဝီလာတောင်းတော့လဲပေးလိုက်တာအဲ့ဒါသူ့စိတ်ထဲမှာဘသူကတောင်းတောင်းတောင်းတဲ့လူပေးမယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်ပေါ့အဲ့ဒါကြတော့ခေါဏကအကောင်းဆုံးသူရွေးချယ်နေဘူးလားဒါပါရမီဒါနကြအကောင်းဆုံးရွေးချယ်ဘူးအလုံးရဲ့လိုရာဆန္ဒကိုဖြည့်မယ်ဆိုတဲ့စိတ်ဓာတ်နဲ့လုပ်တဲ့ဟာမျိုးနော်သို့တော်မြတ်စွာဘုရားကဘုရားဖြစ်လာတဲ့အခါကျတော့ဟောတယ်ဝိစေယဒါနံသုက္ကတပတ္တံရွေးချယ်ပြီးမှလှူတာမသဘောကျတယ်ရွေးချယ်ပြီးတော့ဒါကဘာတော့ဆိုလှူတဲ့ပုံကိုယ်တွေပို့အကျိုးများစေခြင်းလို့ဟောတယ်တရားဒါခိုက်လုတ်တယ်မတူဘူးတစ်ခုနဲ့တစ်ခုပါနော်ဒီလေဝိသေယဒါနံဆိုတော့ရွေးချယ်ရမယ်ဆိုတော့ဘာရွေးချယ်ပစ္စည်းဝတ္ထုကိုရွေးချယ်နောက်ပြီးတော့အလူအမုတ်ကိုရွေးချယ်ရွေးချယ်မှုနှစ်ခုရှိပစ္စည်းဝတ္ထုရွေးချယ်တယ်ဆိုတာဘာတော့ဆိုဘယ်ဟာတဲ့ဘယ်ဟာပိုကောင်းတယ်လဲဘယ်ဟာကဘယ်ဟာတဲ့ပိုအသုံးဝင်တယ်လဲဆိုပိုကောင်းတာလည်းဖြစ်တယ်ပိုအသုံးဝင်တာလည်းဖြစ်တယ်ဆိုတာကိုပိုရွေးချယ်အဲ့ဒါပစ္စည်းကိုရွေးချယ်လို့ခေါ်ဘုရားပဲသင်္ကန်းဆိုလို့ချင်းခုပြေဆိုတော့ဒီသင်္ကန်းကဘာဘာသင်္ကန်းဟိုသင်္ကန်းဘာသင်္ကန်းရွေးတယ်ပဲသင်္ကန်းပိုကောင်းပြီးရွေးပြီးတော့လှူချတယ်ပေါ့ဒါပစ္စည်းကိုရွေးတယ်လို့ခေါ်တယ်ဟုတ်ပါဘူးဒါကအလူကံပုဂ္ဂိုလ်ကိုရွေးတာအလူကံပုဂ္ဂိုလ်ကိုရွေးတဲ့အခါကျတော့ဩဘယ်ပုဂ္ဂိုလ်ကကိုခြင်းတရားကောင်းတယ်ဘယ်ပုဂ္ဂိုလ်ကကိုခြင်းတရားမကောင်းပုဂ္ဂိုလ်ဆိုတာတကယ်ကတော့မသိနိုင်မသိနိုင်လို့မြတ်စွာဘုရားသခင်ကိုရောမြတ်ကသံဃာကိုသာလှူပါလို့ပြောတယ်ဗျာဟုတ်ပါပ
ါ
ပုဂ္ဂိုလ်ဆိုတာမသိနိုင်ဘူးနော
်
တကယ်ကပုဂ္ဂိုလ်တယောက်ဟာသူကသီလရှိသလားသီလမရှိဘူးလားလို့ဆိုတော့မသိဘူးဘာကြောင့်မြတ်စွာဘုရားဥပမာပေးထားတာလောကကြီးမှာတဲ့ရွှေရည်တုတ်ထားတဲ့မြေနှထောင်းတွေအများကြီးရှိတယ်ဆိုတော့အပေါ်ယံကြည့်လိုက်လို့ရှိရင်တကယ်သူတော်ကောင်းပဲဒါပေမဲ့အတွင်းမှာဟောင်းလောင်းတွေအများကြီးရှိတယ်ပေါ့ဒါကြောင့်မို့ပုဂ္ဂိုလ်ကိုရွေးချယ်ဖို့ဆိုတာဖြစ်နေတယ်ပုဂ္ဂိုလ်ရွေးချယ်တယ်ဆိုတာမှန်မှန်နဲ့မရွေးချယ်နိုင်ဘူးပုဂ္ဂိုလ်အဲ့တော့တန်ခိကသံဃာကိုလှူတာဟာအမှန်တမ်းကကောင်းတယ်တန်ဃာကြတော့ခုနကဒီတန်ဃာလည်းမဟုတ်ဘူးအာလုံးတန်ဃာတွေဘုရားရဲ့တပည့်တော်ကဆက်ဆက်ကိုလှူတာဆိုတကယ်ရွေးချယ်ကြပြီဆိုလို့ရှိရင်တန်ဃာရွေးချယ်လှူတာကောင်းဆုံးပဲပုဂ္ဂိုလ်ရွေးချယ်တဲ့အလှူဒါနတဲ့တန်ဃာကိုရွေးချယ်တာကောင်းဆုံးပဲလို့ဒါရွေးချယ်ပြီးတော့လှူပြီဆိုရင်အဲ့ဒါလို့ပြောပါမယ်ဒါကမြတ်စွာဘုရားဟောတဲ့ဤစနစ်တွေကိုပြောတယ်เนาะမှန်ပါပါဘုရ
ား
သို့တော့မရွေးချယ်ပဲနဲ့လူရင်ဒါနရဲ့အကျိုးမရဘူးလားဆိုရတယ်မရဘူးပြောတာမဟုတ်ဘူးရတယ်ဘုသူ့ပုံမှာမူတည်တော့လို့ဆိုလို့ရှိရင်တကယ်ကကြီးခုနရွေးတယ်ဆိုတာဘာအတွက်တော့မေးကြည့်ပစ္စည်းရွေးတာဘာအတွက်တော့ကောင်းတာကိုလူရင်ကိုယ်စေတနာပို့ပြီးတော့ကောင်းပို့ပြီးတော့စေရနာကထက်တန်လာထက်တန်လာတဲ့အတွက်ကြောင့်အကျိုးပေးမှာကပစ္စည်းကမဟုတ်ဘူးစေရနာကစေရနာစွမ်းအားတိုးမြင့်ဖို့အတွက်အကောင်းကိုရွေးရတယ်အနောက်တစ်ခါပုဂ္ဂိုလ်ရွေးချယ်တာတော့ဘာလို့ရွေးချယ်ရတာတော့ဆိုအဲ့ဒါလဲကိုယ်စေရနာဖွံ့ဖြိုးဖို့အတွက်စေရနာကပို့ပြီးတော့ထက်တန်ကြီးမားလာအောင်ရွေးချယ်တာကြတော့ခုနကပုဂ္ဂိုလ်ကိုရွေးချယ်တယ်ဩပစ္စည်းလည်းမရွေးချယ်ဘူးပုဂ္ဂိုလ်လည်းမရွေးချယ်ဘူးကိုယ်စိတ်ထက်ကိုကထားတတ်တယ်ပြင်းပြင်းပြပြလွတ်လွတ်လပ်လပ်တကယ်ကိုပါရမီဌာနမျိုးလုံးနိုင်တယ်ဆိုဘာရွေးစင်ပြီးတော့ပါ့။ဟုတ်ပါပါဘုရ
ား
။လိုအပ်တဲ့လူတွေကုန်လို့လား။နော
်။
လိုအပ်ချက်ကိုဖြည့်ဆွပြီးတာ။အဲ့ဒါကြတော့သဒ္ဒါနာပဲမဲ့လို့တချို့ဌာနအယောင်းဝယ်သဘောမျိုးဖြစ်သွားတာမျိုးရှိသေးတယ်လေ။ဟုတ်ပါပါဘုရ
ား
။တချို့ကောင်းမှုတူပြီးတော့နောင်ဘဝကိုချမ်းသာခြင်းလို့ဒီမလူရင်ကနောင်ဘဝဆင်းရဲလိမ့်မယ်။နောင်ဘဝတထေးဖြစ်အောင်ခုတည်းလှူမပဲဆိုတာကြတော့ကိုကအခုကဝရင်းနဲ့သွားပြီးတော့တူတယ်ပေါ့အယောင်းဝယ်လောက်ထားနေသွားတူ
ပါပါဘုရား
အဲ့ဒါကြတော့န Now what chana was re you jaga dana ye at we chino? Dura or dana. Pero kudu dema akudu li yoni. Eram yum papa vene konaga. And Lugambogo ye a chute te ku chibido. Mita dana karuna dana and a lu chitin. Oh, you do a little watcha. A little watcha. Tan shen it, tan piane pota, no? Erelu. ตันตันเปียนๆหลุเกหาจังปาฤทธานะก็เออหลุดานะเนี่ยอโจหาอลุกันปุคคุเบิกกันนี่ပြီးတော့လည်းပဲအကျိုးဖွင့်ပြအောင်ဆောင်ရွက်ပေးနေတယ်ဆိုတော့ရှင်မာကတ္တဝါကြီးတို့လို့သမာပကံနေထားပြီးတော့တကယ်ကိုစင်ကြယ်တဲ့ယဟန္တာပုဂ္ဂိုလ်ကြီးတွေဆွန်းတဆောင်းလောက်လောင်းလိုက်လို့ရှိရင်ခொနည်းအတွင်းအကျိုးပေးအဲ့ဒါအလုကံပုဂ္ဂိုလ်ရဲ့ ဆောင်းဆောင်မှုလူကြီးမှာဟုတ်တယ်ခါအလူဝေးပုဂ္ဂိုလ်ဘက်ကလည်းဆောင်းဆောင်မှုတွေရှိတယ်အလူကံပုဂ္ဂိုလ်ကဘလညာညာဒီအလူထားရဲ့ကာကစေရနာထက်တန်မှုပုံမှန်လည်းမူတည်တယ်အဲ့တော့အဲ့ဒီနှစ်ခုဘသူကအရေးကြီးဆုံးလဲလို့တွက်ကြည့်အလူကံနဲ့လူသူနဲ့ယူသူဆိုတာဆိုလူသူနဲ့အလူကံဘသူကအရေးကြီးတယ်လဲလို့တွက်ကြည့်ရ အဲ့ဒါကိုအထက်ကရာဆရာကနှိုင်းရှင်းပြတာအမြတ်တဘောကြတာကောင်းမြတ်စွာဘုရားကအလှူကံရှင်သာရိပုတ္တရာကလှူသူတခါမြတ်စွာဘုရားကလှူသူရှင်သာရိပုတ္တရာကအလှူကံအဲ့ဒီနှစ်ခုကိုကြည့်မယ်ဆိုလို့ရှိရင်ရှင်သာရိပုတ္တရာကအလှူတကာမြတ်စွာဘုရားကအလှူကံဆိုလို့ရှိရင်ပုဂ္ဂိုလ်ရဲ့ထင်ရှားလိမ့်မယ်ဖရာလှူရတာဆိုတော့ရှင်သာရိပုတ္တရာရဲ့အလှူကပိုမြတ်တယ်လို့ပြောမဲ့ပုဂ္ဂိုလ်အများကြီး ဘာလို့ဆိုလို့လူကံပုဂ္ဂိုလ်ကမြတ်နေတာကိုရှင်သာရိပုတ္တရာအလှူကပါတယ်လို့ထင်ရမဟုတ်ဘူးမြတ်စွာဘုရားကအလှူကံရှင်သာရိပုတ္တရာကိုလှူတယ်အဲ့ဒီအလှူကပါတယ်အဲ့ဒီစကားကိုကြည့်လိုက်မယ်ဆိုရင်အလှူသူနဲ့အလှူကံဘယ်သူကအရေးကြီးတုံးဆိုလူသူကအရေးကြီးတယ်လို့ပြောရမှာဒါသိရုပ်သဘာဝကြတာပေါ့ဘာဖြစ်လို့တုံးဆိုလို့ရှင်စေတနာတို့ ကုသိုလ်တွေတရားတွေကလှူတဲ့ပုဂ္ဂိုလ်တဏ္ဍာမှာဖြစ်တာကိုအကျိုးပေးမှာလည်းပဲဒါကအကျိုးပေးမှာကိုအဲ့ဒါကြောင့်မလို့ကုသဏ္ဍာမှာဖြစ်တဲ့စိတ်ကိုယ့်ရဲ့စိတ်ဓာတ်ကိုယ့်ရဲ့စေတနာစွမ်းအားကိုယ့်ရဲ့သရစွမ်းအားတွေတို့မြင့်နိုင်ပြီဆိုလို့ရှိရင်ဘယ်ပုဂ္ဂိုလ်မျိုးပဲဖြစ်ဖြစ်လှူရနော်ကိုလှုပ်တဲ့အလုပ်တွေဟာအကုန်လုံးကောင်းတဲ့အလုပ်တွေကြီးဘယ်လိုတွေ့ နည်းဆုံးလူတွေဆိုရင်ငါးပါးသီလသက်တဆုံးထိန်းသိမ်းဆောက်ရှောက်အောင်နဲ့ဒီငါးပါးသီလမှာစင်ကြီးတွေမပေးရဘူးတချို့ကစင်ကြီးတွေပေးတယ်ချင်ကပ်ရင်တော့ကြာသွေးလွန်တုတ်ကိုဖြစ်မှာမဟုတ်ချင်တော့တတ်မှာဖြစ်မှာအဲ့ဒါကြတော့ဘာဖြစ်တုံဆိုလို့ရှိရင်ကြည့်သီလရဲ့တန်ဖိုးကိုယ့်အသက်လောက်တန်ဖိုးမထားတဲ့အတိတ်ပဲရောက်ဒီဟာတန်ဖိုးနှစ်ခုရှင်ပြီးတော့ကြည့်လိုက်လို့ရှိရင်သီလကိုတန်ဖိုးမထားဘူးကိုယ့်အသက်ပဲတန်ဖိုးထားတယ်ဆိုအတိတ်ပဲရောက်သွားပြန်အဲ့ဒါကြောင့်မလို့အေးသွေးလွန်တုတ်ကိုဖြစ်ချင်မှဖြစ်ရှင်တော့မတတ်ဘူးတခြားနေ့နဲ့ချင်မလာအောင်လုပ်မှာပေါ့ဖြစ်တာပဲတခြားနေ့နဲ့ချင်ကာဝယ်လို့လည်းဖြစ်တယ်တချို့ကြတော့အတွေးလွန်တယ်လေအတွေးလွန်ပြီးတော့ဒါတော့တတ်ရမှာပဲဆိုရင်လူကအများကြီးပဲလူများစုကလိုက်ကြည့်ဟင်မြောက်စာခိုးတယ်ဆိုတာလေအလွန်သိမ့်မွေးတယ်မြောက်စာခိုးတယ်ဆိုတာပစ္စည်းကိုရောရောင်းတာလဲခိုးတာအစ်စ်နဲ့အတူရောရောင်းတယ်အခိုးပဲအဲ့ဒါကြောင့်မလို့ဒါတွေကလည်းသိချာကြည့်မယ်ဆိုလို့ရှိရင်တော့စင်ကြယ်အောင်လုပ်ဖို့လူတန်မှအရေးကြီးတယ်အဋ္ဌိနာနာမဖြစ်ဘူးအောင်ကာမိတုမိစ္ဆာစရာဆိုတယ်စောင့်ထိန်မိဆိုတဲ့ပုဂ္ဂိုလ်တွေကစိတ်ထဲကတောင်မှပဲသူတော်ဘာသာမယံမပြစ်မမိအောင်ချူစာဘုဒ္ဓဝါဒဆိုတာရဲစရာအနေနဲ့တောင်လိမ့်မပြောဘူးအတိတကြပဲပြောတယ်အဲ့ဒါနောက်တစ်ခါသူရမေရာဆိုတာဆေးပြည့်ဝါပြည့်တော့မတော့ဘူးတချို့တော့ဒါလေးစောင့်ရင်ဆေးဖြစ်တယ်လို့ကျမကြီးကောင်းတယ်လူကားတွေလျှောက်ပြောတယ်တော့မသိပါဘူးကျမကြီးကောင်းတယ်ဆိုပြီးတော့တောက်ကြအဲကျမကြီးကောင်းတယ်ဆိုဘုရားကဒါမတော့ပါဘူးလို့ပြောထားတာကျမကြီးကောင်းလို့တင်တော့တယ်နော်ဘလောက်ကျမ်းမှာမှာတော့အဲတချို့ကျတော့ဒါမတော့ရင်လူရမဝင်သလိုလိုပြောတဲ့လူကလည်းရှိသေးတယ်နော် အဲဒုတယောက်နဲ့တယောက်ပေါင်းသင်းဆက်ဆံရေးတို့စီးပွားရေးလုပ်တဲ့ကဒါလေးပါမဆိုတဲ့လူတွေလည်းကြားရတယ်ခေါင်းကြီးအဲဒီလိုလေးနဲ့စင်ကြေးကလေးတွေပေးပေးပြီးတော့ဖောက်ဖျက်နေကြတာဆိုရင်တော့ဒါသီလကိုတန်ဖိုးမထားရအောင်ရောက်တယ်ခေါင်းဝိဇ္ဇာဉာဏ်ရှိပြီဆိုလို့ရှိရင်အကောင်းနဲ့အဆုခွဲလိုက်တယ်ညာလို့ချင်းလုပ်ငန်းမလုပ်ဘူးညာမျိုးလာမဖြစ်ချင်နေပဲစေစီးပွားမဖြစ်ချင်နေပဲစေပေါင်းသင်းဆက်ဆံရေးမကောင်းချင်နေပဲစေဒီအလုပ်ကိုတော့ငါမလုပ်ဘူးဆိုတော့ဒီလိုဖြစ်ရမှာဝိဇ္ဇာဉာဏ်ပဲအဲ့ဒါလို့ရှိလို့ရှင်ကုသိုလ်တွေမဖြစ်ဘူးအကုသိုလ်မဖြစ်ဘူးဒီတဲ့အစင်းမြင့်တဲ့ဝိဇ္ဇာဉာဏ်ရောက်လာပြီဆိုတဲ့အခါကျတော့အော်လောကမှာလူဆိုတာမရှိပါလားယုံနဲ့နံနှစ်ခုပဲရှိတယ်ငါလို့ပြောစရာမရှိဘူးယုံနဲ့နံနဲ့သူ့အကြောင်းနဲ့သူဖြစ်နေတယ်စဉ်စဉ်မပြတ်ဖြစ်နေတာသဘာဝတရားကြီးပဲနာကနာကွာလေတနေ့နဲ့တနေ့ပြီးတနေ့အိုးနေတဲ့အရာပဲငါပိုင်ဆိုင်တာဆိုတာတခုမှမရှိဘူးသူ့ဘာသူဖြစ်နေတဲ့အရာကြီးကိုငါပိုင်တယ်လို့ထင်နေတယ်အဲ့ဒီအထင်းကမှားနေတယ်ဒါကြောင့်မို့မြတ်စွာဘုရားဟောတာတင်္ခါရေပရတောပတ္တတင်္ခါရတရားတွေမှန်သမျှကိုယ်တဏ္ဍာမှာရှိတဲ့ယုတ်ဒီဉာဏ်ကြီးကိုယ်ဟာလို့မထင်လိုက်ပါနဲ့ကိုယ်လို့လည်းမထင်လိုက်ပါနဲ့တခြားဟာကြီးချင်းကိုယ်နဲ့ဘာမှမဆိုင်ကိုယ်ဆိုင်နေထင်ပြီးတော့စောင့်ရှောက်မထင်နဲ့သူ့ဟာသူသွားသူ့အကြောင်းနဲ့သူဆက်လိတ်နေတာကိုကကိုယ့်ဟာလို့သွားသတ်မှတ်လိုက်တာဟုတ်အဲ့ဒီလိုသတ်မှတ်သည့်အတွက်ကြောင့်ပြဿနာတွေတက်ပြီးတော့ဒါအတွက်အကုသိုလ်တွေဖြစ်လိုက်ကြတာဟောအဲ့ဒီလိုမဖြစ်ရအောင်ယုံနံတဘာဝဟာသူ့ရဲ့ယုတ်တရားဟာယုတ်တရားပဲမမဟုတ်ဘူးနန္တရားလည်းနန္တရားသူ့အကြောင်းနဲ့သူဖြစ်နေတာချိန်တိုင်းပြတ်သွားတာငါပြတ်တာမဟုတ်ဘူးသူ့ဟာသူပြတ်နေတာပဲအားလုံးလို့လည်းဘာမှမရဘူးဆိုတော့အတွေးနဲ့အသိဉာဏ်ထူထောင်ရမယ်တဲ့အဲ့ဒါလို့ထူထောင်တဲ့အခါကျတော့ကိုရထားတဲ့ရုပ်နာခန္ဓာကြီးပေါ်မှာညှိငွေ့တဲ့စိတ်တွေပေါ်လာအဲ့ဒီညှိငွေ့တဲ့စိတ်တွေပေါ်လာလို့ရှိရင်သင်္ခါရတရားတွေအားလုံးရဲ့ချုပ်ဆုံးတဲ့နိဗ္ဗာန်ဆိုတာသိမြင်မှာဖြစ်ပါတယ်သင်္ခါရတရားရှိနေရင်ဒုက္ခသင်္ခါရတရားမရှိဘူးလုံးဝချုပ်သွားရင်ဒုက္ခဆိုတာမြင်လာလိမ့်မယ်အဲ့ဒီလိုမြင်နေဆိုတဲ့အဝိဇ္ဇာဝိဇ္ဇာအမြင့်ဆုံးဝိဇ္ဇာအဲ့ဒီလိုမမြင်နိုင်သေးတဲ့အဝိဇ္ဇာထဲမှာရှိနေတယ်လို့ပြောလို့မှန်ပါဘူး။ဒါကြောင့်မို့မြတ်စွာဘုရားသခင်ကိုရောမြတ်ကအဝိဇ္ဇာနဲ့ဝိဇ္ဇာအမြဲတမ်းကွာခြားတယ်တဲ့။ဘုန်းကြီးတို့တပည့်အဝိဇ္ဇာကိုမဖယ်ရှားနိုင်သေးတဲ့ဝိဇ္ဇာကိုဖြစ်ပွားအောင်အစဉ်မြင့်တဲ့ဝိဇ္ဇာအစဉ်အစဉ်ဝိဇ္ဇာဉာဏ်ဤမိမိတို့တဏ္ဍာမဖြစ်သေးနိုင်တဲ့ဖြစ်အောင်မလုပ်နိုင်သေးတဲ့နံရဲမှာရှိကြဥမာပဲဒါကြောင့်ဘုရားဆရာပြဝိဇံဥပါဒေယံဘိက္ခုသဗ္ဗဒုက္ကတိယောသဟိတဲ့ကိုယ့်ရဲ့တဏ္ဍာမှာဝိဇာညာအပြည့်ဝဖြစ်လာပြီအပြည့်ဝဖြစ်လာတယ်ဆိုတာသင်္ခါရရဲ့ချုပ်ဆုံးရနိဗ္ဗာန်ကိုမြင်ပြီဆိုတဲ့အဲ့ဒီရတ္တမေအသွေခေယဝိဇာကိုရပြီလို့ဆိုလို့ရှိရင်သဗ္ဗဒုက္ကတိယောသဟိအခြေအနေဇိုးတွေအားလုံးလုံးမြောက်သွားပါပြီလို့ဒီလိုပြောတာအဲ့ဒီညံတိအောင်မရောက်သေးရင်အခြေအနေဇိုးတွေကလက်ကြံတွေရှိနေဥမာပဲကြုံတွေ့နေဥမာပဲအေးဒါကြောင့်မို့တရားချက်ကင်သူတော်စင်ပြိဋ္ဌာအပေါင်းတို့ဒီအဝိဇ္ဇာနဲ့ဝိဇ္ဇာဒီနှမျိုးကိုခွဲခြားသိပြီးတော့မိမိတို့တဏ္ဍာမှာဝိဇ္ဇာဉာဏ်ကိုထူထောင်ရင်းဖြင့်အဝိဇ္ဇာတွေတဆင်ပြီးတဆင်ဖယ်ရှားလို့နောက်ဆုံးမှာရတ္တမေရတ္တဖို့ဆိုတဲ့ဝိဇ္ဇာဉာဏ်ကိုရရှိတဲ့အခါမှာတဏှာဆင်းရဲတွေအားလုံးကိုလွတ်မြောက်ရနိဗ္ဗာန်ချမ်းသာကိုမြင်နိုင်စွာရှိမှာပဲလို့ဆိုတာကိုယုံကြည်ပြီးချက်ချင်ကြိုးကုပ်အားထုတ်နိုင်ကြပါစေကုန်တည်နန္ဒ၅ပါးနှင့်ကျေးဇူးတော်ရှင်ပြည်ပြည်ဆိုင်ရာသီရဝရဗုဒ္ဓသံဃာဝိတကတုပမောကျဘောင်းကားကျုပ်ဆရာတော်တို့ဥထိတ်ထားလေသံဃာဘုရားဆက်ဆက်တွင်တော်ဆက်ခဲ့သောဘုရားမိဘဆွေမျိုးများနှင့်ဥတည်စိုးတို့အားယေရှု၏ဒေါ်လာခင်ကိုတော်သင်းစေဆံမိသားစုယောဟန်ဖုံးယရနာရွှေဆိုင်နှင့်သာသမီမြေမိသားစုတို့ကလူတော်လူတန်းပူဇော်တဲ့ကုသိုလ်ကောင်းမှုเนาะဒီကနေ့လူတန်းပူဇော်မဲ့ကုသိုလ်ကောင်းမှုတွေကအားလုံးဝမ်းမြောက်ဝမ်းသာဖြစ်နေတာ။ဒါတို့ခွန်နိုင်အောင်လို့
စကိုင်းမြို့နံပါတ်၁စကိုင်းမြို့မာသီဝရံကျောင်းတိုက်အာရမသမုဋ္ဌာပကဗရဏနာယကအကမပန္နိတအဘိဓဇမဟာရထဂုရုရွှေကျင်ဤကယဥပဝဂထမဟာနာယကသေဘရွှေကျင်သာသနာပိုင်ကျေးဇူးတော်ရှင်ဗဒ္ဒန္တနာရဒမဟာထေဤတနှစ်ပြည့်ခုနနုဒ္ဒရပူဇာအခမ်းအနားတွင်ဝတ္ထုငွေ၃သိန်းကျပ်ပြုတန်းခြင်းနှစ်ကျေးဇူးတော်ရှင်ပြည်ပြည်ဆိုင်ရာဒေရဝါဒဘုရားသာသနာ့ပြည်တက်ကတူပမောက္ခကျောဆရာတော်အားဓမ္မပူဇာဝတ္ထုငွေ၅သိန်းဓမ္မကျမ်းစာအုံများဘာသုသင်္ကန်းနှင့်ကွာဆန်းစေးစားရှိသောလူပဲပစ္စည်းတို့ကိုရိုသေစွာဆက်ကပ်ပူဇော်ပြုတန်းခြင်း၃ကျေးဇူးတော်ရှင်ပြည်ပြည်ဆိုင်ရာထေရဝါဒဘုရားသာသနာ့ပြည်တက်ကတူပမောက္ခကျောဆရာတော်ရေးသားပြုစုနေသောဓမ္မကျမ်းစာများအတွေ့ဝတ္ထုငွေ63သိန်းပူဇော်ပြုတန်းခြင်းဒီစကိုင်းမြို့မဟာသီဝရံကျောင်းတိုက်တွင်သတင်းသုံးနေသောသံဃာတော်အရှင်မြတ်များအတွက်ပိဋကတ်3ပုံပါဠိတော်တစ်စုံငွေပရိသေပင်ဝတ္ထုငွေ30ကျပ်နှင့်ကွဝါသုသင်္ကန်း10စုံတို့ကိုရူသေးစွာဆက်ကပ်ပူဇော်ထူထမ်းခြင်းနဲ့ဒီကနေ့ထူထမ်းတဲ့အတုဒါနများအလုံးဝမ်းမြောက်မှုမှာသာဓုခွန်အများပါစေခြင်းဖြင့
်
အကြံငယ်ကလှူဒန်းထားတဲ့အလှူဒါနတွေအလုံးဝမ်းမြောက်ဝမ်းသာဖြစ်ကြပြီးတော့ကျန်ဒီတတိယကျဖြင့်ကုသိုလ်တိုးပွားစေရနော်အနန္တ၅ပါးနဲ့ကျေးဇူးတော်ရှင်များဖြစ်ကြသောတတ္တမရဏတိရိတ်တံဆရာတော်ဘုရားကြီးဖြည့်ဖြည့်ဆိုင်ရာထေရဝါဒဘုရားသာသနာ့ပြုတဲ့သူဗမောကကျုံဆရာတော်တို့ကိုဥထိတ်ထားလေသံတရာဘဝအဆက်ဆက်တွင်တော်ဆက်ခဲ့သောဘိုးဘွားမိဘဆွေမျိုးများနဲ့ဥတင်ဆိုးတို့အားယေရှု၏ရန်ကုန်မြို့နေဒေါ်လခင်ကျော်တင်ဆေးဆိုင်မင်္ဂလာစေရွှန်ဖုံးယရနာရွှေဆိုင်နဲ့သာသမီမြေတဆွေတို့ကတန်တရာဝုဆင်းရဲ့မှလော့ကင်းရန်အမှန်မျက်နှာပံကိုဤတန်တောင်းတ၍ရန်ကုန်တိုင်းလှဲကူးမြို့နယ်တာယာကုန်းကျေးရွာဝါခောက်ကျွန်းရက်စိတ်တဒုက္ခသာသနာရိတ်သာအပြင်းနဲ့သာသနာတော်အားလူတန်းပူဇော်အပ်သောနံပါတ်၁တန်တိဒုက္ခဓမ္မယုံကိုပရိဘောဂများနှင့်လိုအပ်သောအသုံးဆောင်ပစ္စည်းများကိုပြည့်စုံစွာကိုယ်တိုင်ကြည်ကြက်ဆောက်လို့လူတန်းခြင်းကျမောသိန်း1000ကျော်သိန်း2000သိန်း2000ကျော်နှစ်တန်တိဒုက္ခဓမ္မယုံအတွင်းမြတ်စွာဘုရားရုပ်ပွားတော်နှင့်ပလင်တော်တို့ကိုတည်ထားပူဇော်ခြင်းသုံးမြတ်စွာဘုရားရုပ်ပွားတော်အားရွှေသင်္ကန်းကပ်ပြုပြီးပလင်တော်ကိုရွှေချပူဇော်ခြင်းနေ့တန်တိဒုက္ခဓမ္မယုံဝန်းကျင်၌သစ်ပင်များစိုက်ပျိုးလှူဒန်းခြင်းငါတန်တိဒုက္ခဓမ္မယုံပတ်လည်၌ခဝန်လန်းခင်းခြင်းနှင့်ရေမြောင်းများတူးဖော်ဆောက်လို့လှူဒန်းခြင်း၆တန်တိဒုက္ခဓမ္မယုံတို့သွားသောကွန်ကရစ်ဇင်းညံလန်၅ခုကအမိုးမိုး၏ဆောက်လုပ်လှူဒန်းခြင်းခွန်နိဗ္ဗာဒဆန်းအတွက်ဝတ္ထုငွေ350ကျပ်မှတ်တဲ့လှူဒန်းခြင်းရှစ်အဝိဇိတွင်တောက်ရည်တန်ဆက်ခါလန်1200ဆန်းသောရေလောင်ကန်နှင့်ခါလန်900ဆန်းသောတောက်ရည်တန်စတိရေလောင်ကန်တို့ကိုတတ်ဆင်၍လှူဒန်းဆောင်ရွက်ခြင်းဆောက်လုပ်လှူဒန်းခြင်းကိုမြေခွက်စုစုပေါင်း3ဧကလှူဒန်းခြင်းသစေမဟာယံဥဒရိုင်းကိုကံကိုဆောက်လို့လူတန်းခြင်း17ယောဂီသူတော်စင်များအသုံးပြုရင်ရှစ်ခန်းပါသောတန့်စင်ဆောင်တစ်လုံးနှင့်တစ်လုံးဆောက်လို့လူတန်းခြင်းဆက်နှင့်အမျိုးသမီးယောဂီဆောင်လုံးခြင်းအမျိုးသားယောဂီဆောင်လုံးခြင်းတစ်လုံးဆောက်လို့လူတန်းခြင်း73အမျိုးသမီးယောဂီဆောင်လုံးခြင်းနှလုံးဆောက်လို့လူတန်းခြင်း74ဆံချောင်းတော်၏အရှိဇင်းညံလန်းကိုခင်း၍ဆံချောင်းတော်ဆောက်လို့ရန်အတွက်ဝတ္ထုငွေ17သိန်းကျပ်လူတန်းခြင်းဆံကားအကြောင်းပရဝုံတွင်လျှက်စင်မိအတွက်ဝတ္ထုငွေ350ကျပ်လှူဒန်းခြင်း16ဆန်းစားကြောင်းအတွက်ဝတ္ထုငွေ350လှူထမ်းခြင်း18ဆန်းစားကြောင်းဆောင်၌တန်ဃာတော်များဆွမ်းဖုံးမိရန်တန်ဃာစင်နှင့်ကွဆွမ်းစပွဲ10လုံးယောဂီသူတော်စဉ်180ဦးစံအတွက်ဆွမ်းစပွဲထိုင်ကုန်များနှင့်အကန်းဆုံး900လှူဒန်းခြင်း18မုတ်ဦးတစ်ခုဆောက်လို့လှူဒန်းခြင်း19စိတ်ဒုက္ခသာသနာရေးသာအတွင်အသုံးပြုရန်မီးဆက်အတွက်ဝတ္ထုငွေ45သိန်းနဲ့ရေဆက်အဆောင်အတွက်ဝတ္ထုငွေ4သိန်း6000လှူဒန်းခြင်း20စိတ်ဒုက္ခသာသနာ့ရိတ်တို့သွားသောလမ်းမကြီးရဝတ္ထုငွေ12သိန်းအကုန်ကျခံ၍ခွန်လန်းခင်းလှူဒန်းခြင်း21ပြင်သင်္ကာ45ပါးတို့အားဝါစုသင်္ကန်းနှင့်ကွဆွမ်းစေးစားရှိသောလူပေါ်ဝတ္ထုစုစုတို့ကိုရိုသေစွာဆက်ကပ်လှူဒန်းပူဇော်ခြင်းစသည့်မြတ်ကောင်းမှုတို့အားစုပေါင်း၍ဒီမှာရေးဆက်ချမယ်အားလုံးဝမ်းမြောက်မှုမှာသာဓုခွန်ညပါစေခွန်တည်း